Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတံမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဇူလိုင်လ17ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်စမူပြပါခင်ဗျာအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါဒီမနေ့ကင်းသတင်းတွေကိုမတ်ခွာညွန်နဲ့အတူကြီးညာပေးမှာပါဒါလတ်စ်က6မြောင်းပြက်ခတ်တိုက်ခိုက်မှုကဂုထေပိုးပြီးကြီးမားဆိုးရတဲ့အနေအထားမျိုးဖြစ်သွားနိုင်တယ်လို့ဒါလတ်စ်ရဲချုပ်ကပြောကြားလိုက်ပါတယ်တောင်ဆူရန်ကလူပေါင်း100ကျော်တေဆွန်းရတဲ့တိုက်ခိုက်မှုတွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစည်းအဝေးချက်ကိုခေါ်ယူလိုက်ပါတယ်ဥရောပဖလားဘိုးလူပွဲကိုပြင်သစ်နိုင်ငံမှာကျင်းပရမှာပေါ်တူဂီသင်းကအင်ရှင်ပြင်သစ်သင်းကိုတကူကိုမရှိနဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်တဲ့ပထမဆုံးချိန်ပိုးဆွဲသွားပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါဆမ်မောင်ရေ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုမနေ့ခင်မှာနားဆင်ကြရမယ့်အစီအစဉ်တွေထဲမှာဆိုရင်တော့
ကျမတို့တွေဟာဒီအမျိုးသမီးခွင့်ရေးကိုကိုစားပြုတဲ့ခွင့်ရတစ်ခုအနေနဲ့ဝန်ကြီးဌာနတစ်ခုတည်းနဲ့
ဒါကတော့အမျိုးသမီးများပေါ်ခွဲချာနှိမ်ချမှုပပျောက်ရေးစီဒေါကုလသမဂ္ဂညီလာခံမှမြန်မာပြည်အတွင်းကလူထုအခြေပြုအဖွဲ့တစ်ခုအနေနဲ့ပထမဦးဆုံးအစီရင်ခံစာတင်ပြခဲ့တဲ့ကျမ်းမာရေးရာဒန်းတူညီမကြီးကွန်ရဲရဲ့ညွှန်ကြားရေးမှူးမတ်မီစပယ်ဖြူဖြစ်ပါတယ်။မြန်မာရေးရာဆွေးနွေးကအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြရမှာပါ။ဒါအပြင်စကိုင်းတိုင်းကလေယာမီအသိန်းခံရသူတွေရဲ့အရေးကိစ္စသတင်းနောက်ပြီးတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့မြန်မာပြည်ကပေးစာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကဘာတလွားထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မက်ခွန်ညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ဒန်လတ်ရဲ့ရဲရရှိ9ရုပ်အသေးဆုံးပြီးနောက်ထပ်9ဦးဒဏ်ရာရခဲ့တဲ့6မြောင်းတိုက်ခိုက်မှုကအခုထက်အတော်ကြီးပိုဆိုးမဲ့အနေအထားကိုဖြစ်သွားနိုင်တယ်လို့ဒန်လတ်ရဲချုပ်ဒေးဗစ်ဘရောင်းကပြောပါတယ်။သေဆုံးသွားတဲ့တနတ်သမားကသူဟာလူမျိုးတွေအထူးသဖြင့်လူမဲရဲတွေကိုတတ်ချင်ကြောင်းရဲညှိနှိုင်းသူတွေကိုပြောခဲ့တယ်လို့ရဲချုပ်ကတနင်္ဂနွေနေ့မှာ CNN သတင်းဌာနကိုပြောပါတယ်။အသက်25နှစ်အရွယ်မက်ကဇေးဗီယာဂျွန်ဆန်ရဲ့အင်ကိုတောက်ချန်လေးကရှာဖွေရမှာဂျာနယ်တစ်စောင်နဲ့ဘုံလုတဲ့ပစ္စည်းတွေကိုတွေ့ခဲ့ပြီးဒီပစ္စည်းတွေဟာဒါလတ်စ်တစ်မြို့လုံးသာမကတိုက်ဆက်ပြည်နယ်မြောက်ပိုင်းတစ်ခုလုံးမှာပစ္စည်းထိခိုက်စေနိုင်အောင်ကြီးမားတယ်လို့လည်းပြောပါတယ်။သူကတော့အာဖရိကနယ်ပွားအမေရိကန်နိုင်ငံသားတွေကိုရဲကတပ်ဖြတ်မှုတွေမကျေနပ်လို့ဒါလတ်စ်မှာဆန္ဒပြကြတဲ့ကျက်တပရီတိုက်ခိုက်မှုမှာပဲရဲတွေရဲ့လက်ချက်နဲ့တေဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလူပြူရဲရရှိရပြစ်ခတ်မှုနဲ့နေရာနှစ်နေရာမှာလူမဲအမျိုးသားနှုတ်တေဆုံးခဲ့ခြင်းကစပြီးဆန္ဒပြပွဲတွေနိုင်ငံအနှံ့မှာဖြစ်ပွားနေတာပါ။ဆန္ဒပြသူအတော်များများနဲ့ဖမ်းဆီးခံရပါတယ်။ဒီထက်မှလူမဲအမျိုးသားသူအသက်ခံတဲ့လူဝီဇီယန်းနားပြည်ဘက်ဒန်ရူရှ်ကထင်ရှားတဲ့တက်ကြွလှုပ်ရှားသူဒီရေမက်ကန်ဆန်နဲ့ပါပါတယ်။အဝေးပြေးလမ်းမကြီးကိုပိတ်ဆို့မှုနဲ့ဖမ်းခဲ့တဲ့သူကိုတနင်္ဂနွေနေ့လယ်မှာပဲအာမခံနဲ့ပြန်ပြီးလွတ်ပေးခဲ့တာပါ။နောက်တူတေဆုံးခဲ့တဲ့မင်းနီဆိုတာကစိန့်ပေါ်မှာတော့စနေနေ့ကဆန္ဒပြသူယာနဲ့ချီပြီးရှိပြီးသူတို့ကရဲတွေကိုကြောက်ခဲတွေပလင်းတွေနဲ့ပစ်ခတ်ပါတယ်ရဲတွေကမိဂိုဘုံတွေငဲပြူတွေဖြန်ပြီးလူစုခွဲခဲ့တယ်လို့လူပေါင်း100လောက်ကိုလည်းဖမ်းဆီးခဲ့ပါတယ်ဒီအတီကျုံတွင်မှာရဲ29ဦးဒဏ်ရာရခဲ့တယ်လို့ရဲကပြောပါတယ်ဆန္ဒပြပွဲတွေဟာဝါရှင်တန်မြို့တော်နယူးယောက်ဆန်ဖရန်စစ္စကိုနက်ရှ်ဗယ်နဲ့အင်ဒီယနာပိုလစ်မြို့တွေမှာလည်းပြုလုပ်ခဲ့ကြတာပါတန်နစီနဲ့ဝစ်ကွန်ဆင်ပြည်နယ်အပါအဝင်အ ਨੇ ဆုံးပြည်နယ်နှစ်ခုမှာရဲတွေကိုပစ်ခတ်မှုတွေဖြစ်ပွားခဲ့တာမို့လုံခြုံရေးကင်းလည်ရမှာတယောက်တည်းမသွားဘူးမြို့ကြီးအတော်များများကရဲရရှိတွေကိုအမိန့်ထုတ်ထားပါတယ်ရဲနဲ့တက်ကြွလှုပ်ရှားသူတွေတဦးစကားကိုတဦးနားထောင်ဖို့လိုအပ်ပါတယ်လို့သူရဲ့ Spain Key စင်ကိုချုံပြီးဒီသတင်းပတ်ထဲမှာပဲ Dallas ကိုတွားရောက်ဖို့စီစဉ်နေတဲ့သမ္မတအိုဘားမားကပြောကြားလိုက်ပါတယ်
ပြီးခဲ့တဲ့အင်္ဂါနေ့တော့ငါရဲရရှိ9ရက်ကို6မြောင်းပြစ်ခတ်ခဲ့သူအဖြစ်တန်တရားရှိသူဟာလက်နက်ချဖို့ညှဉ်းဆန်းတာကြောင့်ရဲတပ်ဖွဲ့ဝင်တွေကသူ့ကိုအသေးမဖမ်းခင်မှာသူကကားတွေရရဂိုထောင်ရဲ့နေရာမှာ RB ဆိုတဲ့အတိတ်ပဲဖော်ရခဲ့တဲ့စလုံးတချို့ကိုသူ့သွေးနဲ့ရေးသွားခဲ့တယ်လို့ Dallas ရဲချုပ် David Brown က CNN ကိုပြောပါတယ်ဒီစလုံးရဲ့အတိတ်ပဲကဘာလဲဆိုတာကိုတော့ရှင်းရှင်းလင်းမသိရသေးကြောင်းရဲချုပ် Brown ကပြောပါတယ်အသက်25နှစ်အရွယ်တနတ်သမား Johnson နဲ့나이ဝက်နိုင်အတော်ကြောင်ညှိနှိုင်းနေတဲ့အချိန်မှာသူကလူပြူတွေအထူးသဖြင့်လူငယ်လူပြူအရာရှိတွေကိုတတ်ချင်တဲ့အကြောင်းတတ်ချင်တယ်လို့ပြောခဲ့တဲ့အကြောင်းရဲချုပ်ကတောက်တာနေတော့ကပြောပါတယ်ရဲတပ်ဖွဲ့ကသူ့ကိုအသေးမဖမ်းခင်မှာသူကဒီတိုက်ခိုက်မှုကိုသူတယောက်တည်းလုပ်တာဖြစ်တဲ့အကြောင်းနဲ့ဘယ်အဖွဲ့နဲ့မှမပတ်သက်ကြောင်းနှိမ့်နှိုင်းတဲ့သူတွေကိုပြောခဲ့တဲ့အကြောင်းနဲ့သူ့မှာကြံရပါတွေရှိမရှိဆိုတာကိုတော့စုံစမ်းစစ်ဆေးနေသူတွေအတိအကျမပြောနိုင်သေးဘူးလို့လည်းရဲချုပ်ကပြောပါတယ်
Down Suranangama take him with Tam and Pipoke, be Luang Diajo, the Sunkia de Lu. Pirin sip, Jan be Pipoame, ye so in Muri, Dola Nida Dre. Gulatamaga, Longjoin, Gonsi Martin, now my mabe, a yebo, a sea with Jacko, call you Sunny Gabari. Down Suranangan Juwan, your Roma Tening, Niga, Tamara, Savia, a sua pug with this I can at Tedrine. But Hama do Tamara, Rick Macha go talk and at Tedrija, type worry Tam and Pipola at the end of it, do a Gulu Jinya get a Pipari, Tama Danging, American Nanja, when you Tanagale, Dingy Mushibo, Yibo, Donson Muri, look at the loo, Gula Tamaga, Dreamujo, Mr. Panky Mongale, Napesalon, Yanlo Muri go short charge up with the Donson Gabari. Tening Rene, Taka Murigani, Owen Shibang Nitia, Duri, Dudia Jane, Piambi, Chatabi, Gula Tamaga, as a count, Tim and Gedalo, Muro Dema Shire, the Bondi, Chisa, as a Kango, Pima Tabi, Taka Kaja, Pipari, Dija Pia, the Kunene, do the Mra, Machai, Ne Ingo, the Mrakiago, this a Kanduriga, Taka Kerelo, do a Piogunaga, register in Tanago Piobari, a Kulolo Semara, type Wajam, Tigay, Tanya, Dija, Dijago, Dewa Matopian, Dibau, Jadabrini, Namanga, Muro, Sigan to Hunama Shire, Sisaki. Kunama, the Marago Taukan Durine, Machago, the Sakane, Tatari, Ja, Picamuri, Satin, Pipwabi, the Marago Taukane, Sita, Nau, the Songera, Pipari.
Islamist IS to Jihad history, ha. Iran and Syria, Matin by Tare, Nemirigo, Sabi, Lelu, Social Niarelu, Beauty Shop, Janashemia, Poe, IHS Gardening, Nini, Mapiovare, IHS Apuega. IS Apoeha, Manitonga, Dru Tencho Tare, Nemi, Sali Yaga, no Sonshonga, Abi, a coot, Natan Sacha, Kuni, Nitoa Mabe, Sani Yaga, no Sonshoniara, Pitjang Piovare, Iran, Syria, Nanang and Bauma, IS Apoe, Tencho Tare, Nemi, Gas, Duyan Kilomita Bang, Chow Down, Shitang, Donyajo. Tencho Tara Pibare, Russia Litangu Bawene, Syria Dapo Wini, Daikai Muri, Dularane, American Usane, Arakat, Mahame Poe, Nyombang Peru, Daikai Muri, Jang, Syria Nanganema, IS Apoeka, Tencho Nemiri, Let Lut Sonshongera Pijang, IHS Apoeka Piovare, Iran Nangamaro, American Litangu Yare, Asuya Dapo Winiga, Islamic State Apoe, Tencho Tare, Ramari Mune, Pula Jam, Muru, Bawin, IS Apoega, Kuti, Tencho Taze Pide, Iraya Dutia, Jizo Mu Pide, Mosuba, Sare Murine, Dutica, Murito, Miamiago, then you get by it. IHS, don't touch a dema. Iran, Syria, Nangama, Natan Sangagu, near Dune, Natan Sachau, yea, but a man near Dwima. IS Apoega, Sonsho Murigo, Pancha, Popia Tara, Mishibabu, Tavime, Mila, Dwin, American Tapega, Popia Gere, IS Apoega, Iran and Nega, Nemi, Liza, Nayaga, no, let look here, Surane, Syria, Ma, Sachau, Yaga, Nonga, Nitnase, Yaga, Nonti, let look here, Jan, Popia Tara, Ne, IHS Apoega, Tobian, Jane, Dunivare.
ယူအေဘီကဒါယမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမလဲ6နာရီကနေ9နာရီအထိလိုင်းဒိုမီတာ30နဲ့ကီလိုဟတ်စ်9.3
U American Tangamanakin the Rinrigo Selajinia Nibare. Tining at Leban, Rush, Buri Kiama, Tening Riniga, Sesuago Sanjan Sanapia, Osu Tasu at the Ring of the Rimbo Nido, do the Rint out the Alpankan Yarello, Brachatai, website the Rintanaga Piovare, do it the Rint out, the Wood Sak Cardop Garnet do New Democracy Loshamu Sanapia Puega, Tetra Losha do Tone at Pankan Yaraba, Jega, Tetra Losha to Ria Gago, Shapureka. Ogola Kunyani Machimpame, Tang Sesuai, Puezibon Chigan Ubri de Drepi, Loncho Sana Kang Wena Patabi, Sanjan Yeta Tare, Sara Sadani, Drigia Bidan, through Leus along Pansi Gera Pipare, Akulu Pansi Gera Drejebega, the Zongia Chachema Pioja de Bau, Daha Sana Kang Wago, Manoshema Piacibo Dre, Maweba Moda, Topian Tare, Ubri de Ya, the Rind of the U, Parmazon Champion at Pankara Pipare, the Ubri Yang, we ran it to Town and Sanity Jackan Nangalo, maybe Bangwangan it is on another. Nangan is saying, Sue Muma, Palm Hun, Pankanere, Rashburi Kanga, Detra, Lusha, do Sesh, we at the Ring of Yayu Bodre, Doa Saka, Jesa Kango, Toyo Kerap, Pippi, a good Pankan, Dunogar, D Sesh Ugo, Abi Boto Keraba, Drupianganima Jega, Gabo, Sharp Wigger, Pippi, Bango, a pian, a two light bubble, Gabo, Yoni, a two go, the Lind of Pijam Pura, Lemakame, Pansi Gera Pippare, Luke, a Puerto Kuga, Shininga, Amagan people, down soap, and Jesa Kanga, Ninso Gera Pippi, through Leus Lungo, Jeppet, Dia Yon Tokuma, Tanila Nija, Yon Tema Pippare.
တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဟူးချန်ကတရုတ်နဲ့ရုရှားနှစ်နိုင်ငံ2016ပြည့်တွင်းစစ်ရေးလေ့ကျင့်ခန်းတွေအတွက်ညှိနှိုင်းနေတဲ့အကြောင်းကြားသပတေးနေ့သတင်းစာရှင်းလင်းပွဲမှာ The Global Times သတင်းစာကိုအတည်ပြုပြောကြားပါတယ်2005ခုနှစ်ကစပြီးတရုတ်နဲ့ရုရှားရေတပ်ချင်းပူးတွဲစစ်ရေးလေ့ကျင့်မှုဟာ6ချိန်ရှိခဲ့ပါတယ်ရေတပ်သင်္ဘောပေါင်း23စင်းရေငုပ်သင်္ဘော2စင်းတို့ပါဝင်တဲ့2015ပင်လယ်ပြင်ပူးတွဲစစ်ရေးလေ့ကျင့်မှုအမှတ်1ကိုဩဂုတ်လထဲမှာကျင်းပခဲ့ပြီးစစ်ရေးလေ့ကျင့်တဲ့အနေမျိုးတွေဟာပီတာ the great ပင်လယ်ခွေ clark အငူနဲ့ဂျပန်ပင်လယ်ပြင်တို့ဖြစ်ကြောင်းစင်ဟွာသတင်းမှာဖော်ပြပါတယ်။တရုတ်ကကမကထပြုခဲ့တဲ့အရင်စစ်ရေးလေ့ကျင့်မှုတွေမှာရေတပ်သင်္ဘောတွေဟာမြောက်ပိုင်းတရုတ်ပင်လယ်ပြင်ကရေတပ်သင်္ဘောတွေနဲ့အရှေ့တရုတ်ပင်လယ်ပြင်ကရေတပ်သင်္ဘောစုတွေဖြစ်ခဲ့ပါတယ်။ဒါကြောင့်ဒီတစ်ချိန်မှာတော့အထက်အင်အားကြီးဖြစ်တဲ့တောင်တရုတ်ပင်လယ်ပြင်ရေတပ်သင်္ဘောတွေနဲ့လေ့ကျင့်နိုင်ခြေရှိသလိုလေ့ကျင့်မဲ့အနေမျိုးကလည်းတောင်တရုတ်ပင်လယ်ပြင်မှာဖြစ်လိမ့်မယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ပူရက်စစ်ရေးလေ့ကျင့်မဲ့အချိန်နဲ့နေရာတွေကိုနည်းပညာပိုင်းအရသာဆုံးဖြတ်မှာဖြစ်ပြီးနိုင်ငံရေးအရဆုံးဖြတ်မှာမဟုတ်တဲ့အကြောင်းဝမ်ကပြောလိုက်ပြီးနှစ်နိုင်ငံရေတက်ချင်းအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေဟာပိုပြီးအကောင်ခိုင်မာလာကြောင်းလည်းထပ်ဆင့်ပြောကြားခဲ့ပါတယ်။တရုတ်နဲ့ရုရှားနှစ်နိုင်ငံဟာကမ္ဘာကြီးကိုမဟာဗျူဟာကြကြတည်ငြိမ်ရေးပိုပြီးအကောင်လာစေဖို့ကိုကြေညာခဲ့ကြတဲ့အကြောင်းဇွန်လ25ရက်နေ့ကတရုတ်နိုင်ငံကိုလာရောက်ခဲ့တဲ့ရုရှားသမ္မတရဲ့ခီးစဉ်အတွင်းတရုတ်နဲ့ရုရှားသမ္မတနှစ်ဦးလက်မှတ်ထိုးထားတဲ့ပူးတွဲကြေညာချက်မှထုတ်ပြန်ခဲ့ကြောင်းစင်ဟွာသတင်းမှဖော်ပြခဲ့ပါတယ်ရှင်။
ဥရောပဖလားဘလူးပွဲကိုပြင်သစ်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတာမှာပေါ်တူဂီအသင်းကအင်ရှင်ပြင်သစ်အသင်းကိုတကောခိုးမရှိနဲ့အနိုင်ရပြီးဥရောပချန်ပီယံဖလားပြိုင်ပွဲမှာပထမဆုံးအကြိမ်ဖြစ်နဲ့ဘိုးဆွဲသွားခဲ့ပါတယ်။ဘောလုံးကွာသနာရှင်အများစုကအနိုင်ရလိမ့်မယ်လို့မျှော်လင့်ထားခဲ့တဲ့အင်ရှင်ပြင်သစ်အသင်းဟာပွဲစဉ်တစ်လျှောက်ခြေတန်းနဲ့ဖိကစားခဲ့ပြီးအချိန်ချင်းဂိုးသွင်းခွင့်ရခဲ့ပေမဲ့ဂိုးမသွင်းနိုင်ခဲ့ပါဘူး။ဘောလုံးပွဲဆက်ပြီး25မိနစ်ကြာမှာပေါ်တူဂီအသင်းရဲ့တိုက်စစ်မှုခရစ်စတီယာနိုရိုနယ်ဒိုထိရောက်တန်းရရပြီးပြိုင်ပွဲကနေထွက်သွားရတာကြောင့်ပေါ်တူဂီအသင်းအတွက်စိုးရိမ်စရာဖြစ်ခဲ့ရပေမဲ့ပြင်သစ်အသင်းရဲ့ထိုးစစ်ဆင်နွှဲမှုတွေကိုတော့စနစ်တကျခုခံကာကွယ်နိုင်ခဲ့ပါတယ်။တမတ်ချိန်မိနစ်90ပြည့်တဲ့အထိနှစ်ဖက်စလုံးဂိုးမသွင်းနိုင်မဲ့ဖြစ်နေရကနေအချိန်ပိုကစားကြတာမှာနောက်ပိုင်းမှာလူစားထုတ်ဝင်လာတဲ့အီတာက109မိနစ်မှာပေါ်တူဂီအတွက်တလုံးတည်းသောအနိုင်ဂုံးကိုသွင်းယူပေးလိုက်တာဖြစ်ပါတယ်။နောက်ပိုင်းကျန်နေတဲ့17မိနစ်မှာပြင်သစ်ကဂိုးပြန်သွင်းနိုင်မှုအချိန်ချင်းထိုးစစ်ဆင်ရပေမဲ့လည်းအောင်မြင်မှုမရှိပဲဂိုးမရှိနဲ့ပဲရှုံးနေသွားခဲ့တာပါ။ဒါဟာဥရောပဖလားချန်ပီယံပြိုင်ပွဲမှာပေါ်တူဂီအသင်းနဲ့ပထမဆုံးအနိုင်ရခြင်းနဲ့ဖြစ်ပါတယ်။2004ခုနှစ်ကပေါ်တူဂီနိုင်ငံကအင်ရှင်ဖြစ်တဲ့လက်ခံကျင်းပတဲ့ဥရောပဖလားချန်ပီယံပြိုင်ပွဲမှာပေါ်တူဂီအသင်းဘိုလူပွဲကိုတက်ခဲ့ပေမဲ့ဂရိအသင်းကိုတကောကိုမရှိနဲ့ရှုံးခဲ့တာပါ။အကောင်းဆုံးအားကစားသမားဖြစ်တဲ့ပေါ်တူဂီအသင်းရဲ့နောက်တန်းအလဲလူပက်ပက်ကရရှိသွားပါတယ
်။ဗြိတိသျှနိုင်ငံသားအန်ဒီမူရေဟာဝင်းဘလင်ဒန်တင်းနစ်အမျိုးသားတဦးချင်းချန်ပီယံပြိုင်ပွဲမှာကနေဒါနိုင်ငံသားမီလိုရိုအာနစ်ကို၃ပွဲပြတ်နဲ့အနိုင်ရပိုဆွဲသွားပါတယ်။တင်းငွေနေကအနိုင်ရလိုက်တာဟာအန်ဒီမူရေအတွက်ဝင်းဘလင်ဒန်အမျိုးသားတဦးချင်းပြိုင်ပွဲမှာဒုတိယအကြိမ်မြောက်အနိုင်ရခြင်းလည်းဖြစ်ပါတယ်။ Australian Open နဲ့ French Open ပြိုင်ပွဲတွေရဲ့ဘိုလ်လူပွဲတွေမှာဆာဗီယားနိုင်ငံသားကမ္ဘာနံပါတ်၁ Novak ဂျိုကိုဗစ်ကိုဆက်တိုက်ရှုံးပြီးဒုတိယဆုနဲ့သာကျင်းပခဲ့ရတဲ့ကမ္ဘာနံပါတ်၂အန်ဒီမာရေဟာသူနိုင်ငံမှာကျင်းပတဲ့ဝင်းဘလင်ဒန်ပြိုင်ပွဲမှာဒုတိယအကြိမ်မြောက်အနိုင်ရလိုက်တာလည်းဖြစ်ပါတယ
်။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မခွာညူတို့ပြောပြတော့ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ VOA American တာမြန်မာပိုင်းအစီအစဉ်ကတင်းနှလန်နီမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုသတင်းလွှာကိုတင်ဆက်တော့မှာမို့သခိုင်းတိုင်းအတွင်းကလင်းမီအသိခံရတဲ့တောင်သူတွေရဲ့သတင်းနဲ့ဆက်ပါမယ်။သခိုင်းတိုင်းဒေသကြီးအတွင်းအကြောင်းမျိုးမျိုးနဲ့တင်းစီခံထားရတဲ့လေယာမီတွေကိုတောင်သူလင်သမားတွေပြန်လည်ရရှိရေးဆိုင်ရာဆွေးနွေးပွဲတစ်ခုကိုမုံရမြို့မှာကျင်းပခဲ့ပါတယ်။ဇူလိုင်လ10ရက်နေ့ကနေ17ရက်နေ့ထိနှစ်ရက်ကြာကျင်းပတဲ့အဲ့ဆွေးနွေးပွဲကိုသခိုင်းတိုင်းဒေသကြီးတောင်သူလင်သမားတပ်မကကဦးစီးကျင်းပခဲ့တာဖြစ်ပြီးတော့ဒေသဆိုင်ရာလွှတ်တော်အမတ်တွေလည်းတက်ရောက်ခဲ့ကြတာပါ။အပြည့်အစုံကိုတော့ထိုင်းချီဆိုင်သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။သခိုင်းတိုင်းဒေသကြီးမှာရှိတဲ့တောင်သူလင်သမားတပ်မကကနေဦးစီးပြီးလေယာမြေဆွေးနွေးပွဲကိုကျင်းပခဲ့ရမှာဒေသဆိုင်ရာလွှတ်တော်အမတ်တွေပါတက်ရောက်ပြီးလေသမား200ကျော်ရဲ့ဆွေးနွေးတင်ပြချက်ကိုနားထောင်ခဲ့တာပါ။လေသမားတွေရဲ့ဆွေးနွေးချက်ထဲမှာပါတဲ့စစ်တပ်ကုမ္ပဏီတွေနဲ့ဌာနဆိုင်ရာတွေကမြေသိမ်းတဲ့တက်တနာအချက်လက်အတော်များများကိုရရှိခဲ့ကြောင်းသခိုင်းတိုင်းဒေသကြီးတောင်သူလယ်သမားသမဂ္ဂရဲ့အကြံပေးဖြစ်သူဦးကျော်မိုးလိုင်ကဆိုပါတယ်
။ PI night ပေါ့ကျွန်တော်တင်ပြတဲ့အချိန်မှာတက်တနာကတော့ကျွန်တော်တို့မျိုးစုံပေါ့ဗျာ။မျိုးစုံဆိုပြန်ရှိတဲ့ညီတွေနဲ့တိတ်တိတ်ခါရတာပါတယ်။ဟိုတက်မလို့တိတ်တိတ်ခါရတာပါတယ်။နောက်ဌာနဆိုင်ရာတိတ်တိတ်ခါရတာတွေပါတယ်။ကုမ္ပဏီတွေတိတ်တိတ်ခါရတာတွေပါတယ်။ဥပမာကျွန်တော်တို့မိုးရင်းနဲ့မိုးကြောက်လုပ်နေတဲ့ညီတွေက 这种就往巴黎那里去的，啊，不然从东北那里去的，就不然从西安那里，一家家他的有的六块三到你的，哎，米的西的，不米牛杂别不哪里说，这种嘛扯哪的，真的是吧？
ဆွေးနွေးပွဲကနေထွက်လာတဲ့အစီအစဉ်ကိုတော့နိုင်ငံတော်သမ္မတပါဝင်တာဝန်ရှိသူတွေကိုတင်ပြပြီးအစိုးရတင်လက်ထက်မှာဖြည့်ရှင်းပေးနိုင်ဖို့အတွက်လှုံ့ဆော်သွားမယ်လို့ဆိုပါရယ
်ဒီတောင်သူတွေကိုယ်တိုင်ကြောထားတဲ့ရဲအမိပြဿနာတွေမူရင်းနိုင်တင်ပြချက်ပါမယ်ကျွန်တော်တို့ဒီအုပ်စုနဲ့ဆွေးနွေးပြီးတော့ထွက်လာတဲ့အကြံပေးချက်တွေကိုကျွန်တော်တို့နိုင်ငံတော်သမ္မတနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဟလာပြည်တော်သူဟိုအဆက်တွေနောက်ကျွန်တော်တိုက်ပြရေးအစိုးရတွေကျွန်တော်ဒီ recommendation တွေပေါ့အကြံပေးချက်တွေကျွန်တော်ပေးပို့သွားမှာဖြစ်ပါလေလားနောက်လွတ်တော်အမတ်တွေကိုလည်းဒေတာဆိုင်ရာလွတ်တော်အမတ်တွေကိုလည်းဒီအကြံပေးချက်စာအုပ်တွေအကုန်လုံးကျွန်တော်တို့ပေးပို့သွားမှာဖြစ်ပါလေဗျာဒါမှသာလေသူတို့ဒေတာဆိုင်ရာသူတို့စက်တနာသူတို့ဖြစ်လာရင်ကျွန်တော်ပညာရှင်တွေရှုတော့အမင်းကအကြံပြုထားတဲ့ဟာတွေရေဒေတာဆိုင်ရာမှာဟလာတက်နေတဲ့စက်တနာတွေသူတို့တန်းတိအောင်လို့ခင်ဗျာ
ဆွေးနွေးပွဲကာလနှစ်ရက်တာကာလအတွင်းမှာလေသမားတွေထံကနေသိရှိရတဲ့အချက်လက်အပြည့်အစုံကိုအထောက်အထားတွေနဲ့တင်ပြသွားမှာဖြစ်တယ်လို့လည်းဆိုပါရယ်မြန်မာနိုင်ငံတဝန်းလေယာဉ်မြေသိမ်းဆည်းမှုတွေကိုအမြန်ဆုံးဖြေရှင်းနိုင်ဖို့အတွက်နိုင်ငံတော်သမ္မတကလေယာဉ်မြေနဲ့တခြားမြေများသိမ်းဆည်းခံရမှုများပြန်လည်စစ်ဆေးရေးဘုတ်ကော်မတီကိုဖွဲ့စည်းထားပါတယ်ဒီထဲမှာမြေယာသိမ်းမှုနဲ့ဆက်ဆက်နေတဲ့ကာကွယ်ရေးပြည်ထောင်ရေးနဲ့တခြားဌာနဆိုင်ရာတွေပါဝင်လာကြောင်းလေသမားရေးလှုပ်ရှားနေသူတွေကတော့အစိုးရတစ်ကတောင်သူလေသမားတွေရဲ့တင်းစီကံမြေယာပြဿနာကိုဘလို့ဖြည့်ရှင်းပေးနိုင်မလဲဆိုတာမေးခွန်းထုတ်နေကြပါတယ်။လေယာမြေပြဿနာကိုရှင်းမယ်ဆိုရင်တင်းစီထားတဲ့မြေယာတွေကိုဘလို့ပြန်ပေးမလဲဆိုတာတွေနဲ့နောက်ထပ်မြေသိမ်းမှုတွေမဖြစ်အောင်လေသမားတွေအတွက်အကာအကွယ်ပေးမယ်မြေယာဥပဒေအစ်စ်ကိုရေးဆွဲဖို့လည်းလိုအပ်တယ်ဆိုပြီးလေသမားရေးလှုပ်ရှားနေသူတွေကထောက်ပြနေကြပါတယ်ရှင်
။မအေးမှာတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါတော့မယ်။အရင်ဆုံးတော့မြန်မာရေးရာအစီအစဉ်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲမှာအမျိုးသမီးတွေပါဝင်ဆောင်ရွက်မှုနဲ့ခေါင်းဆောင်မှုအပေါ်မေးခွန်းထုတ်တာတွေရှိနေတာကအဆိုးဆုံးစိန်ခေါ်မှုဖြစ်တယ်ဆိုပြီးတော့ကြားမာရေးရဒန်းတူညီမျှရေးကွန်ရက်ညွှန်ကြားရေးမှူးမတ်မေးစပယ်ဖြူကပြောဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့အမျိုးသမီးများပေါ်ခွဲခြားနှိမ်ချမှုပပျောက်ရေးစီတော်ညီလာခံမှာမြန်မာပြည်တွင်းကလူထုအခြေပြုအဖွဲ့အစည်းတွေအနေနဲ့ပထမဆုံးအစီရင်ခံစာတင်ပြခွင့်ရခဲ့တဲ့မတ်မေးစပယ်ဖြူကညီလာခံတက်ဖို့မတော်ခင်ကိုတားညွန့်ဦးနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
မမေးစပယ်မျိုးဘူလိုဗျူရီကမင်းနဲ့တော့လက်ခံဖြေချပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။
မမေးစပယ်ပြီးတော့ကျွန်တော်ခုနတရားလောက်ဒီအစိုးရကစီတော့ကိုတင်မဲ့ဒီရေးဆွဲတဲ့ဒီပေပါပေါ့နော်ဒီစာစောစာတမ်းပါလေကွန်ပျူတာမှာလည်းမမေးစပယ်ပြီးပါတယ်။အခုတရားကိုအနေနဲ့လည်းတသက်ထပ်ပြီးတင်ပြမယ်ဆိုတော့ဘယ်လိုကြောင်းလဲ
။ကျွန်တော်တို့ဒီဟိုဥပဒေမူကြမ်းရေးဆွဲတဲ့လုပ်ငန်းစဉ်မှာရောနောက်ဒီနိုင်ငံတော်အစိုးရရဲ့စီတော့အစီရင်ခံစာရေးသားတဲ့လုပ်ငန်းစဉ်မှာရောကျွန်တော်တို့ဂျန်ကအစက်တစိုက်ပါဝင်ခဲ့တယ်အဲဒီထဲမှာပါဝင်တဲ့ပါဝင်ထိုက်တဲ့အချက်တွေကိုလည်းကျမတို့ကအာရေးသားအကြံပြုခဲ့တယ်တိုက်တွန်းဆွေးနွေးခဲ့တယ်ဒါပေမဲ့လည်းဝန်ကြီးဌာနပေါင်းစုံပါဝင်ပြီးတော့ဒီရေးဆွဲရေးလုပ်ငန်းကော်မတီအနေနဲ့ကျမတို့ဟိုပူးပေါင်းလှုပ်ဆောင်ကြတဲ့နေရာမှာအမြင်မတူကြဘူးအယူဆတွေမတူကြဘူးပြီးတော့အပြောင်းလဲတွေကိုလက်ခံနိုင်တဲ့ဝန်ကြီးဌာနတွေရှိသလိုဟိုလက်သက်မခံနိုင်သေးတဲ့ဝန်ကြီးဌာနတွေလည်းရှိတယ်အဲတော့ကျမတို့တွေဟာအာဒီအမျိုးသမီးခွင့်ရေးကိုကိုစားပြုတဲ့ခွင့်ရက်တစ်ခုအနေနဲ့ဝန်ကြီးဌာနတစ်ခုတည်းနဲ့ပူးပေါင်းလှုပ်ဆောင်ခွင့်ရနေတာနဲ့ပဲကျမတို့တွေဟာအာကျမတို့လိုချင်တဲ့အပြောင်းလဲတွေဖြစ်လာနိုင်မယ်လို့တော့ဟိုလုံခြုံစိတ်ချလို့မရဘူးပေါ့နော်အဲ့တော့နိုင်ငံတော်အစိုးရအနေနဲ့အာဒီပြောင်းလဲလှုပ်ဆောင်တဲ့နဲ့မူဝါဒတွေဥပဒေတွေဖြစ်လာဖို့အတွက်ဒီစီတော့စီရင်ခံစာရေးသားခြင်းကိုလည်းကျမတို့ကone of the advocacy strategy ပေါ့နော်ဒါဟာလဲကျမတို့အနေနဲ့မူဝါဒရေးရာတိုက်တွန်းအကြံပြုကိုရတဲ့နီလန်းတစ်ခုအနေနဲ့ကျမတို့ကမြင်ပါတယ်အဲ့ဒီနီလန်းလေးကိုအခွင့်အလမ်းတစ်ခုအနေနဲ့အသုံးပြုချင်တဲ့အတွက်ကျမတို့တည်ထောင်ရေးဖြစ်ခြင်းဖြစ်ပါတယ်အဲ့တော့ပြောရမယ်ဆိုရင်တော့ကျမတို့ဘက်ကတိုက်တွန်းမှုတွေအကြံပေးချက်တွေဟာအစိုးရတင်သွင်းတဲ့အစီရင်ခံစာထဲမှာညာနှုန်းပြည့်ပါဝင်မနေဘူးပေါ့နော်လက်ခံထည့်သွင်းစမ်းသပ်ခြင်းမရှိဘူးအဲ့လိုပဲကျမတို့နဲ့အခုပူးပေါင်းရေးဆွဲနေတဲ့ဥပဒေမူကြမ်းမှာဆိုရင်လေကျမတို့ဘက်ကအကြံပြုတဲ့ပြဋ္ဌာန်းချက်တွေတချို့ဟိုဒီချို့သောဝန်ကြီးဌာနတွေကလက်ခံသဘောတူစဉ်းစားပေးတာမရှိတဲ့အတွက်ကြောင့်ဖြုတ်ခဲ့ရတာခြံခဲ့ရတာတွေရှိတယ်။အဲ့တော့ကျမတို့တွေကဒါတွေဟာမျိုးသမီးတွေရဲ့အခွင့်အရေးနဲ့စံဖတ်မှုကိုထိထိရောက်ကာကွယ်ပေးနိုင်ဖို့အတွက်အရေးကြီးတယ်လို့ယူဆတဲ့အတွက်ဒီစီတော့စင်ခံစာရေးသားခြင်းကိုလည်းကျမတို့ကအခွင့်အလမ်းတစ်ခုအနေနဲ့ကျမတို့အသုံးပြုပြီးတော့တမိုင်ဆုံးမျိုးသမီးတွေဘက်ကတောင်းဆိုတင်ပြချက်တွေကိုနိုင်ငံတော်အစိုးရနဲ့ဥပဒေပြုလွှတ်တော်က
စင်စားနိုင်အောင်ကျမတို့ရေးစင်ကစားရေးသားခြင်းဖြစ်ပါတယ်။မမ်းမီစပေဘီကုနာပြောရတယ်မှာနှစ်ခုကြောင့်တွေ့တယ်။တစ်ခုကတော့ဒီစီတော်ရပို့ကိုလေမမ်းမီစပေဘီကုနာဒီအစိုးရအင်ဦးကြီးထားရင်ပြူဝါဆောင်ခဲ့တာရှိတယ်။နောက်တစ်ခုကဥပဒေချအခုဒီမြို့သမီးနဲ့ပတ်သက်လို့ဥပဒေချရေးဆွဲနေရအစင်ပေါ့။ဒီနှစ်စင်လုံးမှာအစိုးရဘက်ကနေပြီးတော့ဘာလို့ပြောနိုင်ငံမှာလဲမြို့သမီးဖွဲ့စည်းတော်များရှိ
ที่นายเปียวสูพี่รอซุยนุ่ยจ่าละแล้วมาติ่นปะได้อัจฉะชู่โหดีနိုင်ငံတော်ซุยาแบกก็นี่ยานงติแลมคันနိုင်ดีในชาฤတော့ရှိတယ်ပြီးတော့ไอ้လိုသူတို့ကကွန်ဆာတေးရှင်းလို့အမိတက်တဲ့ဖြစ်စဉ်တွေမှာလဲလူတိုင်းလူတိုင်းပါဝင်ခွင့်ရဖို့အတွက်အခြေအနေနဲ့အခွင့်အလမ်းကတော့ဟိုနည်းနေသေးတယ်လို့ပြောလို့ရတယ်အဲ့တော့ဒီကျွန်တော်တို့ရဲ့ဒီစီရင်ခါစာရေးသားတဲ့ဖြစ်စဉ်မှာရောဥပဒေကြမ်းရေးသားတဲ့ဖြစ်စဉ်မှာရောဒီတက်မတော်ဒါကိုယ်စလဲပြီးပြီးတော့ဒီဘယ်လိုပြောမလဲစစ်ပက်ဗါလဲကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေလည်းလာတက်ကြပါတယ်ဒါပေမဲ့သူတို့ဘက်ကတက်တက်ကြွကြွပါဝင်ဆွေးနွေးထားမျိုးတော့ကျွန်တော်တို့ကတွေ့ရမြင်ရတာနှဲပါတယ်အဲသူတို့နဲ့တွားရိုက်သက်ဆိုင်တဲ့အကြောင်းကိစ္စတွေရှိလာရင်တော့မဖြစ်မနေပါဝင်ဆွေးနွေးရတာမျိုးတော့ရှိပါတယ်အဲတော့အခုထိကတော့ဟို generally ခြုံပြောရမယ်ဆိုရင်ပေါ့နော်ဥပဒေလိုမူဝါဒတွေရေးသားတဲ့နေရာမှာဒီတက်မတော်နဲ့ဘာသာရေးဆိုင်ရာအဖွဲ့အစည်းတွေနဲ့တွားရိုက်သက်ဆိုင်တဲ့ကိစ္စတွေပြောကြမယ်ဆိုကြမယ်ဆွေးနွေးကြမယ်ဆိုရင်တော့ဟိုတဟန်သားတွေအသားစီးတွေကတော့ရှိနေသေးပါပဲ
အခုပြီးခဲ့တဲ့ကာလမှာဖြစ်ခဲ့တဲ့ဒီအမျိုးသမီးခွေရင်းနဲ့အများကြီးသက်ဆိုင်ပါတယ်မျိုးဆောင်ဥပဒေဂျန်ဥပဒေဆိုပြီးတော့လူသိများကြဥပဒေလေးရရှိတယ်ဒါနဲ့ပတ်သက်လို့ရောဂျန်အနေနဲ့သုံးတရားဘာအကြံပြုတင်ပြဖို့ရှိလဲ
ကျွန်တော်တို့ကတော့ဒီမျိုးဆောင်ဥပဒေ၄ခုပေါ့စပြီးဥပဒေဟိုလွတ်တော်ကိုတင်ကလေးကကျွန်တော်တို့ကဥဆောင်ကန့်ကွက်ခဲ့တဲ့အဖွဲ့အစည်းတွေကွန်ရက်တွေထဲမှာလည်းပါပါတယ်အဲ့တော့အခုဒီလေကျမတို့ကဒီဥပဒေ၄ခုစလုံးကိုမထောက်ခံပါဘူးရှင့်အဲ့တော့ကျမတို့ဒီရေးသားတဲ့စီတော်စီရင်ခန်းစာမှာလည်းအစိုးရတစ်ကိုဒီလိုလူအခွင့်အရေးစတင်စံနှုန်းနဲ့မကိုက်နေပဲနဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုဟိုတိုက်ရိုက်ကောတွယ်ဝိုက်၍တော့တွယ်ဝိုက်၍ရောပေါ့နော်ဟိုနှိမ့်ချချိုးနှံရရောက်တဲ့ဒီမျိုးဆောင်ဥပဒေ၄ခုကိုဟိုပြင်ဆင်ပေးဖို့နဲ့ကတိပေးဖို့အတွက်ကျမတို့ကတော့အကြံပြုချက်တစ်ခုအနေနဲ့ထည့်သွင်းထားပါတယ်
။အစိုးရကတင်တဲ့ဒီ report မှာပေါ့ဒီကိစ္စနဲ့ပတ်သက်လို့ထည့်သွင်းထားတာရှိပါလား
။အစိုးရတင်တဲ့အစီရင်ခံစာမှာတော့ဒီမျိုးဆောင်ဥပဒေနဲ့ပတ်သက်ပြီးတိကျညှိသားထည့်သွင်းထားတာတော့မရှိပါဘူးရှင့်။
အဲ့တော့မမစ်ဘယ်ဘီဘလို့ညွှန်လင်းလဲဥပမာဆိုတော့ဒီဥပဒေကြီးကလည်းတကယ်တမ်းပြောရင်ဆိုဥပဒေအနေနဲ့အတီးဖြစ်သွားပြီးအခါကျတော့တကယ်တမ်းပြန်ဖြတ်ဖို့အတွက်လွယ်ကူနိုင်ပါမလား။တစ်ဖက်မှာဖိအားပေးနေတဲ့အင်အားစုတွေလည်းရှိတာပေါ့
။အဲ့တော့ဥပဒေတစ်ခုကိုဖြတ်သိမ်းတာပြင်းစင်တာရေးဆွဲတာအားလုံးဟာရေရချက်မှန်ဖို့လိုတယ်လို့ကျမကတော့ယူဆပါတယ်ဥပဒေတွေဘာကြောင့်ကျမတို့ရေးဆွဲရပါသလဲပေါ့ဥပဒေတွေဟာနိုင်ငံသားတွေရဲ့အကျိုးနဲ့နိုင်ငံသားတွေကိုကာကွယ်ဖို့စောင့်ရှောက်ဖို့အတွက်ဖြစ်ပါတယ်အဲ့တော့ဥပဒေတွေပြဋ္ဌာန်းခြင်းအပြင်နိုင်ငံသားတွေနဲ့နိုင်ငံသားတွေရဲ့အကျိုးကိုဟိုကာကွယ်စောင့်ရှောက်နိုင်ခြင်းမရှိဘဲနဲ့ကောင်းကျိုးထက်ဆိုးကျိုးတွေကိုဖြစ်စေတယ်ဒါမှမဟုတ်ရင်လည်းအငင်းပွားမှုနဲ့ပြစ်ပခတွေကိုဖြစ်စေတယ်ဆိုရင်အဲ့ဒီဥပဒေတွေကိုဖျက်သိမ်းဖို့ပြောင်းလဲဖို့ပြင်ဆင်ဖို့ဘာမှနောက်တော့နေစရာမလိုဘူးလို့ထင်ပါတယ်အဲ့တော့နိုင်ငံတိုင်းနိုင်ငံတိုင်းမှာရှိတဲ့ဟိုဘာသာရေးဓလေ့ထုံးစံတွေယဉ်ကျေးမှုဆိုင်ရာစံနှုန်းသတ်မှတ်ချက်တွေဟာလူခွင့်ရေးစံနှုန်းမျိုးသမီးခွင့်ရေးစံနှုန်းတွေနဲ့ကိုက်ညီမှုမရှိဘူးဆိုရင်ကျမတို့ဟာဒီလူခွင့်ရေးစံနှုန်းတွေပဲတိုင်းတာရမယ်လို့ဒီစီတော့သဘောတူညီချက်ထက်မှာလေအပြည့်အဝကျမတို့ဟိုရေးသားထားတယ်လို့လူခွင့်ရေးကျညာစာတမ်းမှာလည်းအဲ့ဒီအတိုင်းဖော်ပြထားပါတယ
်ကျွန်တော်ဒီနေ့ဒီလူခွင့်ဥပဒေနဲ့ပတ်သက်လို့မေးချင်ပါတယ်ဘာလို့မြန်မာနိုင်ငံအထူးခြားထူတာ CRC နဲ့စီတော့ CRC အတွက်ဆိုရင်ကလေးတွေငယ်ဥပဒေဆိုပြီးတော့ရှိပါတယ်စီတော့ဆက်ဆိုတာမမ်မစ်ဘယ်ဘီခုနကပြောလို့ဥပဒေချမ်းပြင်ဆင်နေတယ်ဒါမှမဟုတ်ဒီဥပဒေချမ်းနဲ့စီတော့တစ်ခုလုံးနဲ့ခြုံငုံမိပါမလားလုံလောက်ရလား
ဟုတ်ကဲ့အဲ့တော့ဒီ CRC မှာတော့ child law ရှိတယ်ပေါ့เนาะကလေးတငယ်ခွင့်ရေးဆိုပြီးတော့ကျမတို့ကဥပဒေတစ်ခုထဲမှာပဲဒီအားလုံးကိုဖော်ပြလို့ရပါမယ်လေစီတော့ကြတော့သူ့ရဲ့ဒီသဘောတူစာချုပ်ထဲမှာပါဝင်တဲ့အချက်တွေကလည်းတော်တော်လေးကိုများပါတယ်အ เออจมารุกูยีซวยနေတယ်မျိုးသမီးများပေါ့အကျန်းဖတ်မှုတားဆီးကကိုရေဥပဒေမူကျန်းဟာမျိုးသမီးတွေအကျန်းဖတ်ခံရဟုတ်နဲ့ပတ်သက်ပြီးစီတော့ရဲ့အခြေခံမူတွေနဲ့ကိုက်ညီအောင်ဒါကျမတို့က ရွှေချုံရေးတာထားနိုင်ပါတယ်အဲ့ဒီထဲမှာအတက်နိုင်ဆုံးမျိုးသမီးတွေရဲ့လက်ထပ်ထင်းများခွင့်ကွာရှင်းပစဲခွင့်နဲ့အမွေဆက်ခံပိုင်ခွင့်ပြီးတော့မျိုးသမီးတွေရဲ့မျိုးဆက်ပွားကျန်းမာရေးဆိုင်ရာအခွင့်အရေးတွေပြီးတော့အလုပ်ကိုင်အခွင့်အလမ်းတွေနဲ့ပတ်သက်တဲ့အခွင့်အရေးတွေကိုကျမတို့ကပြေဝရရှိအောင်ဒီဥပဒေထဲမှာကျမတို့ကထည့်သွင်းရေးဆွဲထားတာမျိုးတော့ရှိပါတယ် ဒါပေမဲ့လည်းစီတော်ကဖော်ပြထားတဲ့အချက်တွေအားလုံးကိုတော့တွန်းချုံမှုမရှိပါဘူး။အဲ့တော့ဒီအမျိုးသမီးလို့အမျိုးသမီးအရေးလို့ပြောတဲ့အခါမှာနိုင်ငံရဲ့ကိစ္စရပ်တိုင်းလို့မှာအမျိုးသမီးတွေရဲ့ပါဝင်ပတ်သက်မှုဟာရှိနေတာဖြစ်တဲ့အတွက်ကြောင့်စီတော်ဥပဒေဆိုပြီးတခုတည်းပဲပြဋ္ဌာန်းဖို့ကတော့အဆင်မပြေပါဘူး။အဲ့လိုလဲပြဋ္ဌာန်းလို့ရမှာမဟုတ်ပါဘူး။အဲ့တော့တကယ်တမ်းမှာကျမတို့ရ
မူဝါဒတို့ပြီးတော့ဒီဘယ်လိုခေါ်မလဲနိုင်ငံသားယင်းနှိမ့်ပြောင်းနိုင်မှုဆိုင်ရာဥပဒေတွေအလုတ်သမားဥပဒေတွေမူမီဒီယာဥပဒေတွေအစရှိတဲ့ပြဋ္ဌာန်းဥပဒေတိုင်းဥပဒေတိုင်းဟာစီတော်ကချပေးထားတဲ့အခြေခံမူနဲ့ကိုက်ညီရလားအမျိုးသမီးတွေကိုလည်းအမျိုးသားတွေနဲ့တန်းတူအကျိုးခံစား권ရရှိအောင်တန်းတူညီများအကာအကွယ်ပေးရလားဆိုတာနဲ့ကျမတို့တွေကပြန်ပြီးတော့ပြောင်းလဲပြင်ဆင်ရေးသားရမှာဖြစ်ပါတယ်အဲ့တော့ဆိုလိုတာကတော့စီတော်ဥပဒေဆိုပြီးတော့တခုတည်တံ့တော့ရေးလို့မရပါဘူး။ကျမတို့လက်ရှိကျင့်သုံးနေတဲ့ဥပဒေတွေမူဝါဒတွေအားလုံးကိုစီတော်ရဲ့အခြေခံမူနဲ့ကိုက်ညီအောင်ဒါကျမတို့ကပြင်ဆင်ရမှာဒါအစ်စ်ရေးဆွဲရမှာဒါမှမဟုတ်ရင်လည်းမကိုက်ညီနေတဲ့ဥပဒေတွေကိုပယ်ဖြတ်တာမျိုးလုပ်ရမှာဖြစ်ပါတယ်။
မမ်မီစ်ဘေဗျူကဒီအမျိုးသမီးကြီးအောင်နဲ့ပတ်သက်ပြီးတော့တရားစစ်တာဥစ္စာမလျှောက်ရှားနေတဲ့လူခွင့်လျှောက်ရှားသူတူပါ။ဒီမှာနိုင်ငံကတစုံတရာတော့ပြောင်းလဲတော့ဖြစ်လာပြီပေါ့။တော့ခုနကြုံရတဲ့စင်ခေါ်ချက်တွေအမျိုးသမီးလှုပ်ရှားသူတွေနဲ့ကြုံရစင်ခေါ်ချက်တွေရှိမှဆိုရင်တစ်ချက်တစ်ချက်တော့အဓိကပါများပါများကြုံအောင်ပါမယ
်အဓိကကတော့လူမှုဓလေ့ထုံးစံတွေယဉ်ကျေးမှုဆိုင်ရာသတ်မှတ်ချက်တွေပါကိုအမျိုးသမီးတူဖြစ်တဲ့အတွက်ကြောင့်เนาะဟိုအမျိုးသမီးတွေနဲ့ဒီနေရာတွေဟာမသက်ဆိုင်ဘူးအမျိုးသမီးတွေပါဝင်ဖို့မလိုဘူးအမျိုးသမီးတွေဟိုဘာကြောင့်ပါဝင်စေရမှာလဲဆိုတော့ဒီလူတွေရဲ့အမျိုးသမီးတွေရဲ့ပါဝင်ဆောင်ရွက်မှုနဲ့ခေါင်းဆောင်မှုအပေါ်မှာမေးခွန်းထုတ်မှုဟာကျမတို့တွေကြုံတွေ့နေရတဲ့အကြီးဆုံးအဟန့်တားပါပဲအဲ့တော့တခါတရံမှာအခုဒီ2015ရွေးကောက်ပွဲပြီးတဲ့အခါပြီးတဲ့နောက်ပိုင်းမှာဒီဟို NLD ပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့လူခွင့်ရေးနဲ့ဒီမိုကရေစီ icon ဒေါ်ဆန်းစုကြည်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဖြစ်လာတာဟာကျမတို့အမျိုးသမီးခွင့်ရေးလှုပ်ရှားသူတွေအတွက်ကောင်းတဲ့အချက်ဖြစ်တယ်လို့အဲ့ချက်ကပဲတစ်ခါတည်းမှာကျမတို့အတွက်အတားအဆီးဖြစ်တာလေးတွေလည်းရှိပါတယ်ကျမရှင်းပြပါရစေ
ဟုတ်ကဲ့နော
်အဲ့တော့ဒေါ်ဆန်းစုကြည်တောင်မှအမျိုးသမီးဖြစ်ရတဲ့နိုင်ငံတော်ရဲ့အမြင့်ဆုံးယာတူးကိုဟိုလက်ခံရယူထားနိုင်တာဖြစ်တဲ့အတွက်ကြောင့်မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေအတွက်ခေါင်းဆောင်မှုအခွင့်အလမ်းတွေဟာဟိုအတားအဆီးတွေမဟုတ်တော့ဘူးလို့မြင်နေတဲ့သူတွေအများကြီးရှိပါတယ်သားမတန်းလူမျိုးမို့လို့ပြောတဲ့အခါမှာအမျိုးသမီးတဦးတယောက်တည်းကိုပဲကွက်ပြီးလက်ခံတာမျိုးကိုတန်းလူမျိုးများရှိနေတယ်လို့အတိတ်ကဖွင့်ဆိုလို့မရပါဘူးရှင့်အဲ့တော့ညီမလူအဖွဲ့အစည်းတွေမှာအရေးချင်းရှိပါရဲ့နဲ့အဲလူအဖွဲ့အစည်းအတွက်ကောင်းကျိုးတွေနဲ့လူအဖွဲ့အစည်းကိုအကျိုးပြုနိုင်တဲ့အမျိုးသမီးတွေခေါင်းဆောင်ဖြစ်နိုင်တဲ့အရေးချင်းရှိသူတွေအများကြီးရှိပါရဲ့နဲ့ကျမတို့ဟာဒီဟိုဒေါ်ဆန်းစုကြည်တောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်သေးတာပဲအမျိုးသမီးတွေရဲ့အခွင့်အရေးဟာငင်းပယ်ခံမခံနေရပါဘူးတန်းတူညီမျှအခွင့်အရေးရနေပါတယ်ဆိုတော့အတိတ်ပဲဖွင့်ဆိုမှုတွေကိုအောအမျိုးသမီးတွေခေါင်းဆောင်မှုအခွင့်အလမ်းကိုတက်လန်းနိုင်ဖို့အတွက်အခုခါမှာတော့အခက်အခဲတစ်ခုဖြစ်လာတယ်လို့ကျွန်မပြောချင်ပါတယ်ရှင့်
ဟုတ်ကဲ့မမီးစပယ်ပြီအများကြီးကျေးဇူးတင်ပါတယ်ဒီလိုဖြစ်ကြပါစေ
ဒါကတော့အပတ်စဉ်မြန်မာရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံတခင်ပါခင်ဗျာတော်တာရှင်တို့အခုဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းကနေတနင်္လာနေ့နနက်ခင်းရဲ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40နဲ့လိုင်းဒိုမီတာ50 kHz 5995လိုင်းလက်မီတာ190 kHz 1505တို့ကပါဒူးချဲပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်ထုတ်လွှင့်ရမှာနားဆင်ကြရမယ့်အထဲမှာဆိုရင်တော့
မဘာသာအဖွဲ့ကြီးကဘယ်လိုအဖွဲ့မျိုးလဲဒီအဖွဲ့ကြီးဘလို့ကြီးထွားလာတယ်လဲပေါ်ပေါက်ခဲ့တဲ့3နှစ်တာကာလဘာတွေလုပ်ခဲ့တယ်လဲ
ဒါတော့တရင်သာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြည်တွင်းတရင်သုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်ဒါပြင်ကဘာတလွားထူးခြားဆန်းပြတရင်များအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါတော်ရရှင်များခင်ဗျာအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါနားဆင်နေကြပါပြီခင်ဗျာ
လာပါရှင် VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရှင်အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ VOA Facebook စာမျက်နှာမှာရေးလာကြတဲ့ပရိသတ်တွေရဲ့အစာတွေကိုပြောပြပေးခြင်းပါတယ်တော်ရရှင်ဦးဆန်းကတော့ VOA အစီအစဉ်တွေကိုထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးတော့အခုလိုပြောလာပါတယ်
VOA မြန်မာသတင်းဌာနအမိသားစုပျော်ရွှင်ချမ်းမြေ့ပါစေ။တည်ငြိမ်သတင်းထူးများကိုမှန်မှန်ကန်ကန်အချိန်နဲ့တပြေးညီတင်ပေးတဲ့အတွက်မြန်မာနိုင်ငံသားတွေအတွက်အတွင်းမြင်ဘူးတုဒ္ဒရတွေတလှည်ကြီးရရှိပြီးကြွယ်ဝစေပါရစေ။နောက်လဲသတင်းတွေနဲ့ဘူးတုဒ္ဒရတွေကိုအဆက်မပြတ်တင်ပေးနိုင်ပါစေ
။ VOA ပရိသတ်အတွက်အတွင်းမြင်ဘူးတုဒ္ဒရတွေအများကြီးပေးနိုင်တယ်ဆိုလို့ကြားရတာဝမ်းသာပါရှင်။VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေပေါ်မှာသောရရှင်တွေတုံ့ပြန်လာကြတဲ့အစားတွေကိုလည်းဖော်ပြပေးခြင်းပါရစေ။အခုပြောပြပေးမယ့်အစာတွေကတော့ VOA အစီအစဉ်ကိုနားဆင်ပြီးတော့မှနောက်ပိုင်းတုံ့ပြန်ရေးသားလာကြတဲ့အစာတွေမဟုတ်ဘဲနဲ့ဒီ VOA ကအပတ်စဉ်ထုတ်လွှင့်ပေးတဲ့တစ်ပတ်နှစ်ခါထုတ်လွှင့်ပေးတဲ့ဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ဒီကျွန်တော်တို့ VOA Facebook စာမျက်နှာမှာတုံ့ပြန်ရေးသားလာကြတဲ့အစာတွေကဒီလေးလိုင်းပေါ်မှာဖော်ပြလိုက်နိုင်တဲ့အစာတွေကတချို့ကိုဖော်ပြပေးသွားချင်တာပါကျွန်တော်တို့ပြီးခဲ့တဲ့နှစ်ပတ်တုန်းကတင်ဆက်ပေးသွားတဲ့ဒါရိုက်လေးလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့တော်ရရှင်နေရေးလာကြတာပါအင်္ဂါညဒါရိုက်လေးလိုင်းအစီအစဉ်တစ်ခုမှာဒီနှစ်ပေါင်းများစွာရိုရွင်းနေတဲ့မြမကျမ်းမာရေးစောင့်ရှောက်မှုစနစ်ကြောင့်ပြည်သူတွေမှာထိခိုက်နေတာမျိုးတွေရှိနေစေပါပြည်သူတွေအားထားလောက်တဲ့ကျန်းမာရေးစနစ်တရက်ဖြစ်လာဖို့ဘလို့ပြုပြင်ပြောင်းလဲမလဲပြည်သူတွေကြားမှာရောဘလို့အခက်အခဲတွေကြုံတွေ့နေရလဲဆိုတာကိုဆွေးနွေးသွားကြတာဖြစ်ပါတယ်ဒီမှာတော်ရရှင်နေကျွန်တော်တို့ post ရဲ့အောက်မှာပဲတော်တော်လေးအပြန်လဲဆွေးနွေးလာကြတာတွေ့ရပါတယ်အငင်းခုံတွေလည်းဖြစ်တာတွေ့ရပါတယ်နော်တော်ရရှင်မောင်စောကအခုလိုမျိုးသူ့ရဲ့ဆွေးနွေးချက်ကိုရေးပြလာပါတယ်
ပဲလွတ်တော်အမအမဆေးရုံတွေရဲ့အကြောင်းဆရာဝန်နဲ့တူနာပြုတွေရဲ့လူနာအပေါ်ပြုမှုဆက်ဆံမှုအကြောင်းတွေကိုတင်ပြဆွေးနွေးတာမရှိဘူးဆေးရုံမှာဆေးမထားဘူးအပြင်ကဆေးဆိုင်မှာပဲရှိနေတာဆရာဝန်ကလည်းကိုဆေးကန်းလာပြတဲ့ကိုလူနာလောက်ပဲဂယူဆိုင်တူနာပြုတွေကလည်းနာမည်နဲ့လိုက်အောင်တူနာအပေါ်ပြုမှုဆက်ဆံပုံကတူနာလာပို့တဲ့လူကောင်းတောင်အဖျားတက်လောက်တယ်ငွေကြေးမတက်နိုင်လို့ကတော့ယောဂတစ်ခုခုဖြစ်ရင်တိလိုက်တာပဲကောင်းပါတယ်ညစ်ပတ်ဆုပ်ပြတ်တက်နေတဲ့ဆေးရုံမှာဟိုကအော်ဒီကဟောက်နဲ့ယောဂပိုရလာတာလွတ်တော်တဲ့ကအမတ်တွေမသိလေရောသလားလူတယောက်ရဲ့အရေးအကြီးဆုံးဟာဘာလဲဆိုတာခင်ဗျားတို့မေ့နေတယ်။တနေကုန်လွတ်တော်တဲ့ထိုင်ပြီးပုံပြောနေကြတယ်
။တိုင်းပြည်တစ်ခုအတွက်အရေးကြီးဆုံးကဏ္ဍတစ်ခုဖြစ်တဲ့ကျန်းမာရေးအစီအစဉ်အတွက်တာဝန်ရှိသူတွေဖိဖိစီစီမစီစဉ်ပေးပါဘူးဆိုပြီးတော့ဒီသောရရှင်ကအပြစ်တင်လာတာဖြစ်ပါတယ်။ဒီမှာသောရရှင်တချို့ဒီကျန်းမာရေးဒီဝန်ထမ်းအတိုင်းဝန်းကသောရရှင်တွေကတော့ဆေးတွေဈေးကြီးတဲ့အကြောင်းနောက်ပြီးတော့လူနာတွေဘက်ကလည်းလိုအပ်မှုတွေရှိပြီးတော့ဒီဆေးရုံတွေမှာသူတို့ဘက်ကဘလို့အခက်အခဲတွေရှိရလဲဆိုတဲ့အကြောင်းတွေကိုလည်းပြန်ပြီးတော့အခြေပပြီးတော့ရေးလာကြတာတွေ့ရပါတယ် Facebook မှတ်ချက်တွေမှာသောရရှင်ကြော်ညွန်းကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလိုရေးပြီးတော့ဆွေးနွေးလာပါတယ
်စစ်ဆိုးရလက်ထက်ကပြည်သူတွေကိုပစ်ထားခဲ့တော့ဝန်ထမ်းတွေအကျင့်ပြက်ကုန်တာနှစ်ပေါင်း40 50လောက်ရှိပြီဒါအားလုံးတိပဲပြန်ပြင်ဖို့ဆိုရင်အခုလူကြီးတွေကနှစ်နှစ်လောက်စူးစမ်းရမှာ
ပြည်သူတွေအတွက်ကောင်းတဲ့ဝန်ထမ်းတွေထွက်ပေါ်လာမှာပါအခုချိန်မှာတော့ဝန်ထမ်းကောင်းတွေထွက်ပေါ်လာအောင်မှာမဟုတ်ပါဘူ
းဒါကတော့အစိုးရအပြောင်းလဲဖြစ်တာအချိန်မကြာသေးတဲ့အတွက်အချိန်တစ်ခုတော့အဆောင်ကြပါဆိုပြီးတော့ဒီတော်ရရှင်ကြောညွန့်ရေးလာတာပါကိုလာမင်းဆိုတဲ့တော်ရရှင်ကတော့အစိုးရရဲ့ကျန်းမာရေးစနစ်ကဒီသူတို့ဒေသကလူတွေအလုံးအကူအထားပြုရတဲ့ကျန်းမာရေးစနစ်တစ်ခုဖြစ်နေပါတယ်ဆိုပြီးအခုလိုရေးလာပါတယ်ကိုလာမင်းဖြစ်ပါတယ်ရှင
်ကိုတို့ပင်းရစေယုံဆိုရင်လူနာတိုင်းစိတ်ချမ်းသာတယ်မြို့နယ်ဆရာဝန်ကြီးဦးသားမင်းထွတ်တိတ်တော်တယ်အနေနဲ့ရက်ရက်ကလူနာတွေများလွန်းလို့ကရင်တော်မအားဘူ
းပင်းရအစေယုံကမြို့နယ်ဆရာဝန်ကြီးဦးသားမင်းထွတ်ကြောင့်သူတို့ဒေတာကအစေယုံကနာမည်ကျော်စောနေပါတယ်ဆိုရက်ဒီတော်ရရှင်ကိုလာမင်းရေးလာတာပါဟုတ်ကဲ့ပါဒီတော်ရရှင်ပြောတဲ့မြို့နယ်ဆရာဝန်ကြီးဦးသမ်းမင်းထွတ်ဆိုတာအမေရိကန်ပြည်ထောင်စုရောက်ဒီမြန်မာရဲရွာအတိုင်းဝန်ကဖွဲ့စည်းထားတဲ့အဖွဲ့တစ်ခုဖြစ်တဲ့မြန်မာဂုံရီအဖွဲ့ရဲ့2016ခုနှစ်မှာစုချီးမြှင့်ခဲ့တဲ့မြန်မာဂုံရီဆုရှင်လည်းဖြစ်ပါတယ်နော်တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်။အခုတော့အနောက်တိုင်းတီလေးတပုတ်မြစ်တာတီလက်ဆောင်တောင်းဆိုလာတဲ့တော်ရရှင်ရဲ့စာကိုဆက်ပြီးတော့ပြောပြပေးချင်ပါတယ်။ဇန်တာရာဆိုတဲ့သောရရှင်ဂျက်စတင်ဘီဘာရဲ့တခြင်းလေးတစ်ပုဒ်တောင်းလာတာဖြစ်ပါတယ်ရှင်
။ VOE ကိုအရင်နှစ်သက်ပါတယ်အစီအစဉ်အားလုံးကိုလည်းကြိုက်ပါတယ်။ VOE ပြည့်သက်တူပါ။အမြဲတမ်းအားပေးလေပါ။ VOE 1တော်သူ1တော်သားများလည်းကျမ်းမာရှင်လန်းပြီးစိတ်နှလုံးအေးချမ်းကြပါစေ။ VOE ကိုနားဆင်တာဆက်စွန်းနှစ်လောက်ပဲရှိပါသေးတယ်။အခုမှပထမဆုံးအချိန် request လုပ်ဖူးတာပါ။တခြင်းတစ်ပုဒ်လောက်တောင်းဆိုပြရစီလား VOE ရဲ့ဂျက်စတင်ဘီဘာရဲ့ Love Yourself တခြင်းကိုထုတ်လွှင့်ပေးပါလို့မြစ်တရခိုင်ပါတယ်။VOA 1တော်သူ1တော်သားတွေရွှင်လန်းချမ်းမြေ့ကြပါစေ
။ဟုတ်ကဲ့ပါ။ဒီတော့ဒီသောရရှင်တောင်းဆိုထားတဲ့ Love Yourself ဆိုတဲ့သချင်းလေးကိုဒီတစ်ပတ်ဒီအနောက်တိုင်းတေးကန်နာမှာထုတ်လွှင့်ပေးမယ်လို့စိတ်ကူးရပါရင်နော်။ဒီသောရရှင်ပြောထားတဲ့သချင်းလေးက Justin Bieber ရဲ့စရုပ်ထမြောက်တေးတက်ပြား2015ခုနှစ်မှာထွက်သွားတဲ့ Purple ဆိုတဲ့တေးတက်ပြားတွေကဖြစ်ပြီးတော့ဒီသချင်းကို2015 November လမှာအခွေသစ်ကြော်ညာသဘောနဲ့အရင်ထုတ်လိုက်တာဖြစ်ပါတယ်။Ed Sheeran, Barry Blunt နဲ့ Justin Bieber တို့ပူးတွဲပြီးတော့ရေးသားဆက်ဆိုတဲ့သချင်းဖြစ်ပြီးတော့ဒီသချင်းမှာ electric guitar နဲ့ trumpet တို့ကိုအဓိကဒုရီယာဖြစ်နေတုံးထားတာကြားရမှာပါဒီသချင်းက Billboard Hot 100တွင် UK Singles Chart UK တပုတ်သေးတေးတပြားဆင်းတို့အပါအဝင်နိုင်ငံ15နိုင်ငံမှာနံပါတ်1နေရာချိတ်ခဲ့ပြီးတော့ Justin Bieber စီကထွက်တဲ့သချင်းတွေနံပါတ်1ဖြစ်တာမှာသုံးဖို့ဇက်တိုင်နံပါတ်1ဖြစ်တဲ့သချင်းတွေကနောက်ဆုံးတတိယမြောက်သချင်းဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာသတင်း24ဘက်ဇက်တိုက်နံပါတ်1ထဲဝင်နေတဲ့သချင်းပါရှင်။ဒီတော့ဒီသောရရှင်တောင်းဆိုတဲ့သချင်းလေးကို VOA တိချစ်ပရိသတ်အားလုံးနဲ့အတူတူနားထောင်ကြည့်အောင်ပါနော်။ Justin Bieber ရဲ့ Love Yourself ဖြစ်ပါတယ်ရှင်။ For all the times that you rain on my parade And all the clubs you get in using my name You think you broke my heart, oh girl, for goodness sake You think I'm crying on my own, well I ain't And I didn't want to write a song Cause I didn't want anyone thinking I still care or don't But you still hit my phone up And baby I'll be moving on And I think it should be something I don't want to hold back Maybe you should know that My mama don't like you and she likes everyone And I never lied to admit that I was wrong And I've been so caught up in my job Didn't see what's going on But now I know I'm better sleeping on my own Cause if you like the way you look that much Oh baby, you should go and love yourself And if you think that I'm still holding on to something, you should go and love yourself. When you told me that you hated my friends, the only problem was with you and not them. And every time you told me my opinion was wrong, and tried to make me forget where I came from. And I didn't want to write a song Cause I didn't want anyone thinking I still care or don't But you still hit my phone up And baby I'll be moving on And I think it should be something I don't want to hold back Maybe you should know that My mama don't like you and she likes everyone And I never liked to admit that I was wrong And I've been so caught up in my job. Justin Bieber ဆိုတဲ့ Love Yourself ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။ မြန်မာတိတ်ချစ်တော်ရရှင်နဲ့အားလုံးအတွက်လည်းနောက်ပိုင်းမှာမြန်မာသတင်းလေးတပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့ဒီကိုပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့အစားတွေကတော်ရရှင်တဦးရဲ့စာကိုဖော်ပြပေးခြင်းပါတယ်။သူကတော့အခုအစိုးရတဲ့လက်ထက်အထိရှိနေသေးတဲ့မြန်မာနိုင်ငံရဲ့အခွန်ကောက်တဲ့စနစ်နဲ့ပတ်သက်ပြီးတော့ဆိုပြီးတော့သူ့ရဲ့အမြင်ကိုခုလိုမျိုးလွတ်လွတ်လပ်လပ်ထုတ်ဖော်လာပါတယ်ရှင်။
နိုင်ငံတော်သမ္မတကြီးနဲ့နိုင်ငံတော်အကြံပေးပုဂ္ဂိုလ်အမေစုနဲ့ဝန်ကြီးများတို့တင်ပြပေးပါခင်ဗျာအခွန်ကိစ္စပါတိုးကောက်တာတိုးပါအတိအကျဖြစ်စေချင်ပါတယ်မျှတမှုမရှိတော့အခွန်အမှန်ဆောင်သူတွေနစ်နာနေတာပါအချို့ဆိုဆိုင်မဖွင့်နေဆက်ကနေကယ်ရီတယ်လာအိမ်မှာပစ္စည်းလောင်ရောင်းဆိုတော့အစိုးရကိုအခွန်မဆောင်ရဘူးလေအချို့ဆိုကားတွေနဲ့တမျိုးဝင်တမျိုးထွက်လုပ်ငန်းလိုင်စင်မထားကားနဲ့လိုက်ရောင်းလက်ကားရောင်းတရားဝင်အခွန်ဆောင်အခွန်တိုးခံထားရသူတွေကလုပ်ငန်းမှာအရှုံးပဲရောက်ပြီးဘာမှမဆောင်ပဲအလုပ်လုပ်နေသူတွေကချမ်းသာလားမျှတမှုမရှိတော့အမှန်ပါဗျာ။နေဆက်ကပစ္စည်းတွေကားဂိတ်တွေပစ္စည်းချလိမ့်စာတွေဌာနဆိုင်ရာတွေလိုက်ရင်အသေးစိတ်သိနိုင်ပါတယ်။တရားဥပဒေစိုးမိုးဖို့ဆိုတာမျှတမှစိုးမိုးလို့ရမှာပါ။မန်းလေးမှာတော်တော်စိုးဝါးနေပါတယ်။အခွန်ရုံးကနေဆက်တဲ့ဈေးကြိုလောက်လှိမ့်စစ်လှိမ့်အခွန်နေတိုးဈေးကြိုကိုကားမရရဆိုပြီးလှုပ်ထားသေးတယ်။ဈေးမြောင်းရအောင်လှုပ်ထားပြီးအခွန်ကျထိတ်ဆုံးကမဲခံရတယ်လေလုပ်ငန်းကြီးတွေကြလုံနေတာ၈နှစ်လောက်အခွန်မဆောင်ရသေးဘူးတဲ့အခွန်ရုံးသွားတာကိုလာမစစ်လုံမပေးတာတဲ့ဒီလိုမမျှတမှုတွေကအုပ်ချုပ်မှုဥပဒေကိုပြဿနာရှိနိုင်ပါတယ်အခွန်မဆောင်ဆိုင်မပွင့်မဲလုံနေတဲ့လုပ်ငန်းအသေးအလက်အကြီးတွေအများကြီးပါဂိုဒေါင်တွေတောင်ခုနှစ်ခုနဲ့၁၀ခုလောက်နဲ့လုံနေတာ20နဲ့ချီနေပါပြီ
နာမိုးတိန်ဆိုတဲ့တော်ရရှင်ဒီမြန်မာနိုင်ငံမှာအခွန်တုတ်ကောက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုခုလိုလွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်။တော်ရရှင်ဒီအစာတွေကိုပြန်ချပေးတာဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်။မြန်မာတိချစ်တော်ရရှင်ဒီအတွက်မြန်မာသချင်းလေးတစ်ပုဒ်ဒီလက်ဆောင်အဖြစ်နဲ့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။ကျွန်တော်ရွေးမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တော်ရဆင်းတို့မြန်မာတချင်းလေးတို့နဲ့ဖြောပြပေးကြပါလိမ့်ရှင်။တချင်းဟောင်းလေးတပုတ်ဖြစ်ပါတယ်။အခုနှစ်ပိုင်းတွေအတွင်းမှာလည်းအဲ့တချင်းကိုပြန်ဆိုတာမျိုးတော့ကြားဘူးပါတယ်။အွန်လိုင်းမှာကြားလိုက်ရပေမဲ့လည်းဘယ်သူပဲဝါဆိုရဲဆိုတာတေချာမသိနိုင်လို့မူရင်းတချင်းလေးပဲထုတ်လွှင့်ပေးကြပါတယ်။အေဂျင့်မေတီးဆိုထားတဲ့တချင်းလေးတပုတ်ဖြစ်ပါတယ်။မျက်နှာများတဲ့မောင်းဆိုတဲ့တချင်းကို VOA တိချစ်တော်ရဆင်းနဲ့အလုံးနှစ်ချိုက်ခန်းစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
The day we together Molly mo sing mo ku ne aku lo myo mo pui me lo twi ma tin ye do ta nge jing ga pyo de mong ka ma le ti yau ne za lan le twi twin the day ku a chi ya so Nai jure te bola kwe du jin de na mle kwe ya do cha lu ne nyan nya de ma a le nya ne saka ga jwe aku na ti yau twi da be du ne kwe di me kle mong ye chu tu la သဘောနဲ့တွေ့တဲ့ချစ်သူလားဘာဖြစ်ဖြစ်ဖြစ်ရှိစိတ်လေးရီနာချောင်းတွင်တည်းရှင်မတန်တရားစိတ်လေးဖြစ်လာတော့ကွယ်ဒီရေစူတော့ညာညာအိပ်ပျော်ဖို့မလွယ်
အေးဆမ်းမေတီဆိုထားတဲ့မျက်နာများတဲ့မောင်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစမြန်မာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။မတွေ့ခြင်းဘူးမောင်ကြီး။ကြာရင်မုန်းပြီးတော့မေခွင်လွတ်ခြင်းဆိုတာ။အချိန်က
အားလုံးမြန်မာပြည်ရဲ့ပေးစာခန္ဓာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့မနေ့ကအင်္ဂါညတရိုက်လေးလိုင်းဆွေးနွေးကမ်းနဲ့ပတ်သက်ပြီးတော့အတိပေးကြေညာချက်ကိုနားဆင်ကြပါအောင်ခင်ဗျာ
။ဆိုရသည့်တာဝန်ယူတာရပ်ပေါင်းတရာပြည့်ပြီးသွားပါပြီ။ဒီကာလအတွင်းဆိုရသည့်ရဲ့ကနဦးဆောင်ရွက်ချက်တွေဟာပြည်သူတွေမျှော်လင့်ချက်တွေနဲ့ကိုင်းညီမှုရှိပါရဲ့လား။ပြည်သူတွေရဲ့လူဝင်ဆန္ဒတွေကိုအကောင့်ထဲပေါ်နိုင်လောက်အောင်ဒေါန်ဒေါန်မီအစိုးရတရက်ဖြစ်လာဖို့ဤလာပြီလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ်တိုင်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းနဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
အင်္ဂါညတရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်တွေ့ရဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရခင်ဗျာအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်မအင်ဂျင်နီယာကူညီတင်ဆက်ထားပါရခင်ဗျာ
အခုရပိုင်းအတွင်းစိတ်ဝင်စားဖို့အကောင်းဆုံးသတင်းတစ်ပုဒ်ကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့စင်ကာပူနိုင်ငံခီးစဉ်အတွင်းအမျိုးဘာသာသာသနာစောက်ရှောက်ရေးမဘာသာအဖွဲ့မလိုအပ်တော့ဘူးလို့ပြောလိုက်တဲ့မှတ်ချက်စကားနဲ့အဲ့ဒီစကားကိုအခြေပြုပြီးထွက်ပေါ်လာတဲ့နောက်ဆက်တွဲကြရက်တွေအကြောင်းပါပဲအခုဆိုရင်မဘာသာအဖွဲ့ကြီးကအစည်းအဝေးတစ်ခုကျင်းပပြီးဦးဖြိုးမင်းသိန်းရဲ့အဲ့ဒီပြောစကားနဲ့ပတ်သက်လို့ခုနှစ်ရက်အတွင်းပြန်ဖြေရှင်းပေးဖို့တကယ်လို့ပြန်ဖြေရှင်းပေးတာမျိုးမလုပ်ရင်ဆန္ဒပြတာလက်မှတ်တွေစုဆောင်းကောက်ခံပြီးတင်ပြတာစတဲ့လှုံ့ဆော်မှုတွေလုပ်မယ်လို့ကြေညာချက်ထုတ်ပြန်ထားပြီးလည်းဖြစ်ပါတယ်မဘာသာအဖွဲ့ကြီးကဘလို့အဖွဲ့မျိုးလဲဒီအဖွဲ့ကြီးဘလို့ကြီးထွားလာသလဲပေါ်ပေါက်ခဲ့တဲ့၃နှစ်တာကာလဘာတွေလုပ်ခဲ့သလဲဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောစကားမှတ်ချက်အချိန်ကြိုက်ဖြစ်ရလားဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်ပ
ါမဘာသာအဖွဲ့ဆိုတာအမျိုးဘာသာသာသနာဆောက်ရှောက်ရေးဆိုတဲ့ခေါင်းစဉ်နဲ့ဖွဲ့စည်းထားတာဖြစ်ပြီးဗုဒ္ဓဘာသာကိုကာကွယ်ဆောက်ရှောက်ရေးလုပ်မယ်ဆိုတဲ့သဘောမျိုးတက်ရောက်ပါတယ်မြန်မာနိုင်ငံမှာအစဉ်အဆက်ရှိခဲ့တဲ့တန်ခါအဖွဲ့အစည်းစည်းမျဉ်းတွေအရမဟာနာလို့ခေါ်တဲ့မြန်မာနိုင်ငံဂိုင်းပေါင်းစုံတန်ခမဟာနာယကအဖွဲ့ကြီးဟာတခုတည်းသောတန်ခအဖွဲ့စည်းကြီးဖြစ်ပြီးမဟာနာကလွှဲရင်အခြားတန်ခအဖွဲ့စည်းတွေဖွဲ့စည်းတည်ထောင်ခွင့်မရှိပါဘူး။ဒါပေမဲ့မဘာသာအဖွဲ့တည်ထောင်သူတွေကသူတို့ရဲ့အဖွဲ့အစည်းကိုတန်ခအဖွဲ့စည်းအနေနဲ့တည်ထောင်ထားတာမဟုတ်ဘူး။မဟာနာဆရာတော်ကြီးတွေရဲ့ခွင့်ပြုချက်နဲ့အတူ2008ဖွဲ့စည်းပုံခြေခံဥပဒေအရတန်ခါနဲ့လူတွေပေါင်းဆက်ဖွဲ့စည်းတည်ထောင်ထားတဲ့အသင်းပင်အဖွဲ့အစည်းမျိုးဖြစ်တယ်လို့ဆိုကြပါရစေ။တည်ထောင်ခဲ့ပြီးတဲ့ကာလတွေကိုပြန်ကြည့်ရင်မဘာသာအဖွဲ့ကြီးတဲ့မှာတကယ့်ကိုပဲဗုဒ္ဓဘာသာအမျိုးဘာသာသာသနာဆောက်ရှောက်လို့သူတန်ခါနဲ့လူပုဂ္ဂိုလ်တွေပါဝင်ကြတယ်လို့တချို့ဘာသာမတူသူတွေကိုခွဲခြားဆက်ဆံလို့တဲ့အမုန်းပွားလို့တဲ့ရံပြုတ်တိုက်ခိုက်လို့တဲ့တန်ခါနဲ့လူပုဂ္ဂိုလ်တွေလည်းပါဝင်တာတွေ့နိုင်ပါတယ်တချို့တန်ခါနဲ့လူပုဂ္ဂိုလ်တွေကတော့နောက်ွယ်မှာနိုင်ငံရေးရည်ရွယ်ချက်ရှိသလားလို့တန်တရားပွားရလောက်အောင်အရင်သမရဦးသိန်းစိန်ရဲ့တီစဲအစိုးရတီစဲအာဏာရပါတီကိုထောက်ခံတဲ့လှုပ်ရှားမှုတွေဒေါံဆန်းစုကြည်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဆန့်ကျင်တဲ့လှုပ်ရှားပြောဆိုမှုတွေလုပ်ကြတာကိုလည်းတွေ့မြင်ခဲ့ကြရပါတယ်။အဓိကပြဿနာတစ်ခုကတော့မဘာသာဗဟုအဖွဲ့ကြီးဟာအောက်ခြေအဖွဲ့အစည်းအတီးတီးရဲ့လှုပ်ရက်တွေကိုတာဝန်ယူမှုမရှိတာပါပဲ။ ောက်ခြေမြို့နယ်တီနယ်အဖွဲ့အစည်းတွေကနေအခြားဘာသာဝင်တွေအပေါ်အမုန်းတရားပွားစေတဲ့ကြေညာချက်မျိုးထုတ်တာအမုန်းတရားပွားစေတဲ့လှုပ်ရှားမှုမျိုးလုပ်ကင်ဓာရီနဲ့ပတ်သက်ပြီးမဘာသာဗဟိုကသူတို့နဲ့မသက်ဆိုင်တဲ့အကြောင်းအောက်ခြေမဘာသာအဖွဲ့တွေရဲ့သူတို့သဘောသူတို့ဆောင်တဲ့လှုပ်ရှားမှုတွေသာဖြစ်ကြောင်းညင်းချက်ထုတ်လို့ရှိပါတယ်
။မဘာသာအဖွဲ့ကြီးရဲ့အဓိကလှုပ်ဆောင်ခဲ့ချက်ကိုပြပါဆိုရင်မျိုးစောက်ဥပဒေ၄ခုပြဋ္ဌာန်းနိုင်ရေးကြိုးပမ်းအားထုတ်ခဲ့တာပါ။လွတ်လပ်စွာယုံကြည်ကိုယ်ကွယ်ခွင့်နဲ့လူခွင့်ရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့ပြည်တွင်းမှာရောနိုင်ငံတကာမှာပါအငင်းပွားစရာဖြစ်တဲ့အဲ့ဒီမျိုးစောက်ဥပဒေတွေပြဋ္ဌာန်းပေးဖို့ပြည်သူလူထုစီကနေလက်မှတ်တွေစုဆောင်းကောက်ခံပြီးအစိုးရစီတင်ပြတောင်းဆိုတဲ့လှုပ်ရှားမှုလုပ်ခဲ့ပါတယ်။မျိုးစောက်ဥပဒေ၄ခုအတည်ပြုနိုင်ခဲ့တဲ့ဖြစ်စဉ်ကိုပြန်ကြည့်ရင်ဥပဒေတွေအတည်ပြုပေးဖို့မဘာသာအဖွဲ့ကြီးကသမရဦးသိန်းစိန်စီစာရေးတင်ပြတောင်းဆိုပါတယ်။သမရဦးသိန်းစိန်ကဒါဟာဥပဒေပြည့်ရေးကိစ္စဖြစ်တယ်ဆိုပြီးလွတ်တော်နာရီကသူရဦးရှိမန်းစီဆက်ပေးဖို့ပါတယ်သူရဥရှိမအနေနဲ့ဒီဥပဒေမျိုးပြဋ္ဌာန်းဖို့လိုသလားမလိုဘူးလားလိုတယ်ဆိုရင်ဥပဒေဘယ်နှခုပြဋ္ဌာန်းမလဲဘယ်သူကိုရေးဆွဲခိုင်းမလဲစတာတွေကိုလွတ်တော်တွင်ဆွေးနွေးတာမျိုးလုံးဝမလုပ်ပဲသူ့တူဦးဒီသဘောနဲ့ဥပဒေ၄ခုရေးဆွဲပေးဖို့အစိုးရအဖွဲ့ဘက်ဓာတ်ရိုက်တာဝန်ပြန်ပေးခဲ့ပါတယ်အစိုးရဘက်ကရေးဆွဲပေးတဲ့အဲ့ဒီဥပဒေ၄ခုကိုပြီးခိုင်ဖြိုးနဲ့တပ်မတော်သားအမတ်တွေကြီးဆိုးတဲ့လွတ်တော်ကနည်းနည်းပါးပါးပြင်ဆင်လာတော့လုပ်ပြီးအတည်ပြုပေးခဲ့တာတွေ့နိုင်ပါတယ်
လွန်ခဲ့တဲ့3-4နှစ်တာကာလသမရဦးသိန်းစိန်အစိုးရလက်ထက်ကိုပြန်ကြည့်ရင်မြန်မာနိုင်ငံထဲမှာဘာသာခြားတွေပေါ်အမုန်းတရားထားတဲ့ပြောဆိုပြုမှုလှုပ်ရှားမှုတွေများပြားလာတာဘာသာခြားတွေပေါ်အကြမ်းဖက်ဖို့လှုံ့ဆော်မှုတွေပေါ်ပေါက်လာတာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာစတာတွေတွေ့နိုင်ပါတယ်ဒါရီနဲ့ပတ်သက်ပြီးမဘာသာအဖွဲ့ကြီးမှာတာဝန်ရှိတယ်လို့ဓာတ်ရိုက်မပြောဆိုနိုင်ပေမဲ့မဘာသာအဖွဲ့ကြီးပေါ်ပေါက်လာပြီးမှဖြစ်ပေါ်လာတဲ့ပြဿနာတွေလို့ပြောဆိုမယ်ဆိုရင်တော့ရနိုင်ပါတယ်။နောက်ပြဿနာတစ်ခုကတော့မဘာသာဥဆောင်ဆရာတော်တပါးဖြစ်တဲ့အရှင်ဝီရသူရဲ့ပြောဆိုပြုမှုပုံတွေပါ။အရှင်ဝီရသူရဲ့တရားပွဲတွေမှာဟောပြောမှုအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာရေးသားမှုတွေကိုကြည့်ရင်ဘာသာခြားတွေပေါ်အမုန်းတရားပွားစေတဲ့ဟောပြောရေးသားမှုတွေဖြစ်နေတာတွေ့ရမှာဖြစ်ပါတယ်။အရှင်ဝီရသူရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအစီရင်ခံစာတင်သွင်းသူMiss Yanhili ကိုတစ်တစားနဲ့ခိုင်းနိုင်ခေါ်ဝေါ်ခဲ့တဲ့လောက်ရကတော့ဟိုးလေးတကျော်ပါပဲပြောရရင်မဘာသာအဖွဲ့စီပေါ်ပေါက်လာပြီးနောက်ပိုင်းကမ္ဘာမှာမြန်မာနိုင်ငံရဲ့ဗုဒ္ဓဘာသာပုံရိပ်ကျဆင်းလာတာကတော့ငင်းလို့မရတဲ့အချက်ပဲဖြစ်ပါတယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိအနေနဲ့တန်ခါနဲ့လူတွေအများကြီးပါဝင်ဖွဲ့စည်းထားတဲ့မဘာသာအဖွဲ့ကြီးမလို့အပ်တော့ဘူးဆိုတဲ့စကားမျိုးပြောဆိုတာကတော့အချိန်ဆောလွန်နေပါသေးတယ်မြန်မာနိုင်ငံမှာအထူးကလိုအပ်နေတာကအမုန်းတရားဖြန့်ဖြူးနေတာတွေရပ်တန့်သွားဖို့အကြမ်းဖက်ဖို့လှုံ့ဆော်တာတွေအကြမ်းဖက်တာတွေကိုဥပဒေနဲ့အညီထိထိရောက်ရောက်အရေးယူနိုင်ဖို့လိုအပ်ပါတယ်။ဒါမှသာ NLD အစိုးရအနေနဲ့တိုင်းပြည်ကိုတည်တည်ငြိမ်ငြိမ်စီမံခန့်ခွဲအုပ်ချုပ်နိုင်မှာဖြစ်ပြီးတိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ရေးကိုကောင်းကောင်းမွန်မွန်အကောင်အထည်ဖော်နိုင်မှာဖြစ်ပါတယ်
။တိုင်းပြည်မှာအမုန်းတရားဖြန့်ဖြူးနေတာတွေရပ်တန့်သွားဖို့ဗုဒ္ဓဘာသာရဲ့စစ်မှန်တဲ့တရားတော်တွေပြန့်နှံ့မှုမတူညီတဲ့ဘာသာဝင်တွေတယောက်နဲ့တယောက်ကြားငြိမ်းချမ်းတဲ့ဆက်ဆံရေးတွေတည်ရှိဖို့ကိစ္စတွေကိုဗုဒ္ဓဘာသာဆရာတော်တန်ခါတော်တွေဥဆောင်လှုပ်ရှားပါမှအောင်မြင်မှုရနိုင်မှာပါအလားတူမြန်မာနိုင်ငံဗုဒ္ဓဘာသာပုံရိပ်မြင့်တက်လာအောင်လဲဆရာတော်တန်ခါတော်တွေကပဲပြန်ဆောင်ကျင်းပေးနိုင်ပါတယ်ဒီအတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့အစိုးရတာဝန်ရှိသူတွေလုံခြုံဆောင်ရွက်သင့်တာကအဖွဲ့အစည်းတစ်ခုခုကိုထိတ်တက်ရင်ဆိုင်ရေးဆိုတာထက်လောရတစ်ခုချင်းအပေါ်တန်ခါနဲ့လူပုဂ္ဂိုလ်တဦးချင်းရဲ့ပြုမှုဆောင်ရွက်ချက်တွေအပေါ်အရေးယူဆောင်ရွက်တာမျိုးကပူပြီးသင့်တော်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဒါတော့တင်းနာဆရာဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ကမ္ဘာကြီးပူနွေးလာတာကိုသတိပြုမိစေဖို့ရေခဲကြောက်ဆောင်ကြီးတွေပင်လယ်ထဲမှာမျောနေတဲ့ပုံတွေကိုအမေရိကန်ပြည်ထောင်စုမှအမှုပညာပြကိုင်းကြီးတစ်ခုဖြစ်ဖန်တီးပြီးတော့ပြသခဲ့ပါတယ်စပိန်နိုင်ငံမှာတော့နာမည်ကျော်နွားရင်တပ်ပွဲတော်ကိုတပတ်ကြာကျင်းပနေပြီဖြစ်ပါတယ်အခုလိုထူးခြားဆန်းပြတဲ့သတင်းတွေကိုမက်ခင်ဖြူတွေနဲ့ကိုငင်းချန်းတို့ကတင်ဆက်ထားတာကိုနားဆင်ကြပါခင်ဗျာ
နှစ်စဉ်ကျင်းပနေကြဖြစ်တဲ့နာမည်ကြီးစပိန်နွားရင်ပွဲတော်ဆန်ဖာမင်းကိုစပိန်နိုင်ငံဘာဘလိုနာမြို့ကအဓိကရှင်ပြန်ကြီးမှာဗုဒ္ဓဘူးနေကလူထောင်ပေါင်းများစွာစုဝေးပြီးဖွင့်မိကြီးပြေဖောက်ဖွင့်လှစ်ခဲ့ကြပါတယ်။ရိုးရာထုံးစံအတိုင်းအဖြူရောင်တီရှပ်နဲ့ဘောင်းမီဝတ်ဆင်ထားသူတွေဟာအနီရောင်လက်ကင်ပွားတွေကိုကင်ဆောင်ပြီးတော့ ဝိုင်းနေနဲ့လည်းတယောက်ကိုတယောက်ဖြန့်ပတ်ခဲ့ကြပါတယ်။နွားရိုင်းရှိကပြေးတဲ့ပွဲကိုဇူလိုင်လ9ရက်နေ့ကစတင်ကျင်းပခဲ့ပါတယ်။မနက်၈နာရီကစတင်ခဲ့တဲ့ပြေးပွဲမှာတော့နွားရိုင်းတပ်ကွင်းထဲကိုမီတာ800လောက်ရှိတဲ့လမ်းကျင်းလေးထဲကနေပြေးကြတဲ့အတွက်လူ၄ယောက်ဒဏ်ရာအနည်းငယ်ရခဲ့ကြပါတယ်။မနက်ပိုင်းမှာပြေးပွဲကိုကျင်းပပြီးတော့ညနေပိုင်းမှာနွားရိုင်းတပ်ပွဲကိုပြုလုပ်ကြတာဖြစ်ပါတယ်။ဒီနွားရိုင်းပွဲတော်ကိုဇူလိုင်လ9ရက်နေ့ကနေ14ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။ပွဲတော်မတိုင်ခင်မှာတလိษံအခွင့်ရေးလှုပ်ရှားသူတွေကနွားတွေအပေါ်အခုလိုပြုမှုဆက်ဆံပုံနဲ့ပတ်သက်ပြီးသူတို့ရဲ့ကိုယ်ပေါ်ကိုသွေးအတုတွေလောင်းပြီးဆန္ဒပြခဲ့ကြပါတယ်။နှစ်စဉ်ဒီပွဲတော်မှာနွားရိုင်းဟာအနိုင်ကျင့်အသက်ခံနေရတာကြောင့် Animal Neutralist နဲ့ Peter အဖွဲ့တို့ကပူးပေါင်းပြီးစပိန်နွားရိုင်းတပ်ပွဲမှာနွားတွေကိုမတုံးဖို့တောင်းဆိုနေကြတာပါ။နာမည်ကျော်စာရေးဆရာ Ernest Hemingway ရဲ့ The Sun Also Rises With You ဟာလည်းဒီပွဲတော်ကိုအခြေခံပြီးရေးသားခဲ့တာဖြစ်ပါတယ်ခင်ဗျာ။
လုံးနဲ့လူရသည့်အပူဒဏ်ကိုရှောင်ရှားပြီးအေးမြတဲ့အရေးနဲ့ထူးခြားတဲ့အတွေ့အကြုံတွေရနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာရှိတဲ့ National Building Museum အမျိုးသားအဆောက်အဦပြတိုက်မှာတော့ပင်လယ်ထဲမှာရေခဲကြောက်ဆောင်ကြီးတွေမျောနေတဲ့ပုံစံမျိုးရေခဲတုံးပြပွဲကိုကျင်းပနေပါတယ်။အဲဒီလိုအခြေအနေမျိုးကိုခံစားရနိုင်ဖို့အတွက်ရေခဲပင်လယ်ပုံစံမျိုးဖြစ်အောင်သုံးပြောက်ချွန်တွေကိုအောက်ဘက်ချမ်းပြေတစ်လျှောက်နဲ့အပေါ်ဘက်မြင်းတစ်ချက်မှာပါတက်ဆင်ဖန်တီးထားတာပါ။ပိုလီကာဗိုနိတ်မျိုးစားကိုသုံးထားတဲ့အတွက်လည်းနေလေးရောင်ဒီပြတိုက်အတွင်းဝင်ရောက်တဲ့အခါမှာတရောင်မျိုးမျိုးထွက်လာတာကိုတွေ့ရပါတယ်။ကဘာကြီးပူနေလာတာကြောင့်ရေခဲတွေအေးပျော်လာပြီးပင်လယ်ရေပြည့်တဲ့ပြင်မြင့်တက်လာတာနဲ့ပတ်သက်တဲ့ဒီကိန်းကနဲအချက်လက်တွေကိုဒီရေခဲတုံးကြီးတွေပေါ်မှာရေးသားထားတာကိုပြတိုက်လာတဲ့သူတွေမြင်နိုင်ပါတယ်။
စင်ကလေးမိုချာဟာပြီးခဲ့တဲ့10နှစ်လောက်ကထိုင်းမြန်မာနယ်စပ်မှာညီမြုံပိုင်းနေမိပြီးခြေထောက်ပြတ်သွားခဲ့တာပါပြီးခဲ့တဲ့ဗုဒ္ဓဘူးနေ့ကသူ့အတွက်ကိုးကုမြောက်ခြေထောက်အတုကိုတက်ဆင်ပေးခဲ့ပါတယ်ခုနှစ်လသားအရွယ်မှာမိုင်းနေမိခဲ့တာဖြစ်ပြီးတော့ထိုင်းနိုင်ငံမြောက်ပိုင်းကစင်စေးယုံကိုအာရှဆင်များကူညီဆောင်ရှောက်ရေးအဖွဲ့အစည်း FAE အကူအညီနဲ့တွားရောက်ကူတာခဲ့ရပါတယ်နှစ်နှစ်အကြာမှာတော့ခြေထောက်အသစ်နဲ့ဘဝအသစ်ကိုပြန်ရခဲ့ပါတယ်အခုသူအသက်ကြီးလာပြီးအကောင်လဲကြီးလာပြီဖြစ်တဲ့အတွက်ပို့ပြီးတောင့်တင်းနဲ့ခြေထောက်အသစ်လိုအပ်လာတာပါခြေထောက်အသစ်မရရင်လမ်းလျှောက်တဲ့ပုံစံမကျတဲ့အတွက်ကြောယိုးကောက်သွားနိုင်ပြီးအသက်အန္တရာယ်ပါရှိနိုင်တာပါခြေထောက်အတုတက်ခါစားမှာတော့မိုးရှာဟာ600ကီလိုလောက်ပဲရှိတာဖြစ်ပြီးတော့အခုအခါမှာတော့ကီလို2000ရှိနေပြီဖြစ်ပါတယ
်ဒါကတော့ကမ္ဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကို bamis.voanews.com အင်တာနက်ဆိုင်မှာအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဒန်လတ်ရှင်ရရှိ9ဦးတေဆုံးပြီးနောက်9ဦးဒဏ်ရာရခဲ့တဲ့ချောင်းယောင်တိုက်ခိုက်မှုကအခုထက်အတောကြီးပိုဆိုးမဲ့အနေအထားဖြစ်သွားနိုင်တယ်လို့ဒန်လတ်ရဲချုပ်ကပြောကြားလိုက်ပါတယ်။တေဆုံးတဲ့တနတ်သမားအသက်25နှစ်အရွယ်မိုက်ကယ်ဇေဗီယာဂျွန်ဆန်ဖြစ်ပြီးသူ့အိမ်ကိုတောက်ကြံတွေကရှာဖွေရမှာဂျာနယ်တစ်စောင်းနဲ့ဘုံးလုပ်တဲ့ပစ္စည်းတွေတွေ့ခဲ့ပြီးဒီပစ္စည်းတွေဟာဒန်လတ်တစ်မြို့လုံးတမကတိုက်ဆက်ပြင်းနဲ့မြောက်ပိုင်းတစ်ခုလုံးကိုပါပျက်စီးလိုက်အောင်ကြီးမားစေတာဖြစ်ပါတယ်။တောင်ဆူဒန်နိုင်ငံမှာတိုက်ခိုက်မှုတွေထပ်မံဖြစ်ပွားခဲ့ပြီးလူပေါင်းတရာကျော်သေဆုံးခဲ့ရတယ်လို့ပြည်တွင်းစစ်ပြန်ပြီးဖြစ်ပွားမဲ့အရေးစိုးရိမ်မှုတွေတိုးလာနေတဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကတနင်္ဂနွေနေ့နှောင်းပိုင်းမှာပဲအရေးပေါ်အစည်းအဝေးချက်ကိုခေါ်ယူပြီးဆွေးနွေးခဲ့ပါတယ်။ထိုင်းနိုင်ငံအလဲပိုင်းရတ်ဖူရီခေမန်တနင်္ဂနွေနေ့ကအစိုးရကိုဆန့်ကျင်ဆန္ဒပြတဲ့အုပ်စုတစုရဲ့သတင်းကိုသတင်းပို့နေတော့သူ့သတင်းတောက်တယောက်ဖမ်းခံရတယ်လို့ရာချတိုင်းဝက်ဘ်ဆိုက်သတင်းဌာနကပြောပါတယ်သူရဲ့သတင်းတောက်တူနဲ့အတူ New Democracy လှုပ်ရှားမှုဆန္ဒပြပွဲအဖွဲ့ကတက်ကြွလှုပ်ရှားသူ၃ဦးနဲ့ဖမ်းခံခဲ့ရတာဖြစ်ပါတယ်တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဝမ်ဝူကွမ်ချင်းကတရုတ်နဲ့ရုရှားနှစ်နိုင်ငံ2016ပူးတွဲဆေးလေ့ကျင့်ခန်းအတွက်ညှိနှိုင်းနေကြောင်းချက်သပရင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ဥရောပဖလားဘိုးလူပွဲကိုပြင်သစ်နိုင်ငံမှာကျင်းပရမှာပေါ်တူဂီတင်းကအင်ရှင်ပြင်သစ်တင်းကိုတကူးဂိုးမရှိနဲ့အနိုင်ရပြီးဥရောပချန်ပီယံဖလားပွဲမှာပထမဆုံးကြိမ်ဖြစ်နဲ့ပိုးဆွဲသွားပါတယ
်ထိပ်တန်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးတက်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမက်ခွာညိုဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇူဘယ်အယ်တာယက်ဖြစ်ပါတယ်
VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.